Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ23ရက်တောက်ကြနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါရှင်ကျမနန္ဒချမ်းပါသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার စွမ်းရည်တွေကိုတိုးချဲ့သွားခြင်းနဲ့လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံကစစ်တမ်းခံနေရတဲ့အလက်ပိုမျိုးကိုပြန်လည်သိမ်းယူနိုင်ခဲ့ပြီလို့အစိုးရတပ်ဖွဲ့တွေကကြေညာခဲ့ပါတယ်။အင်တာနက်လူမှုကွန်ရက်တွေကိုအသုံးများလွန်းရင်စိတ်ကြယောဂဖြစ်နိုင်တယ်လို့လေ့လာချက်အသစ်တစ်ခုမှတွေ့ရှိခဲ့ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြောပြသွားမှာပါရှင်
။ကောင်းပါပြီရှင်။ဒီကနေ့မနေ့နားဆင်ကြရမယ့်သတင်းလာရီထဲမှာရခိုင်ပြည်နယ်အကြမ်းဖက်မှုတွင်လူအခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတုတ်ပြန်ချက်က
Whoever have those kind of information please bring forward and please give us the concrete evidence then the government is ready to
မြန်မာနိုင်ငံရဲ့ဝန်ကြီးဌာနရဲ့ညွန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းပြောသွားတာပါအပြည့်စုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်ဒါအပြင်မြန်မာအလုပ်သမားတွေကိုဒီတက်မှုနဲ့ထွက်ပြေးလို့မြောက်နေတဲ့ထိုင်းဆရာဝန်တယောက်ကိုမြန်မာနဲ့ထိုင်းအာဏာပိုင်တွေပူးပေါင်းပြီးပြန်ဖမ်းလိုက်နိုင်တဲ့အကြောင်းစတဲ့သတင်းလွှာတွေအပြင်သောရရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမန္တလေးချမ်းနဲ့ဒေါခင်မြို့သက်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရန့်ကအမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার စွမ်းရည်ကိုအကြီးအကျယ်အားကောင်းအောင်သူ့အနေနဲ့တိုးချဲ့ခြင်းတယ်လို့ပြောဆိုလိုက်ပါတယ်။နျူကလ িয়ার စွမ်းရည်နဲ့ပတ်သက်လို့ကမ္ဘာကလက်ခံလာတဲ့အချိန်ထိအမေရိကန်ပြည်ထောင်စုကလှုပ်ရလိမ့်မယ်လို့ကြာတာပရိနေမှာပဲ Twitter အင်တာနက်လူမှုစာမျက်နှာမှာထရန့်ကရေးသားခဲ့တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတိုင်းပြည်ရဲ့နျူကလ িয়ার လက်နက်ကိုအကြီးအကျယ်တိုးချဲ့ဖို့လိုအပ်ကြောင်းကြာတာပရိနေမှာပဲအလားတူမှတ်ချက်ပေးပြောဆိုခဲ့ပြီးနောက်တရက်မှာပဲထရန့်ရဲ့ကြေညာချက်ထွက်လာတာလည်းဖြစ်ပါတယ်။2016ခုနှစ်မှာရုရှားနိုင်ငံကလှုပ်ဆောင်ခဲ့တဲ့စစ်စင်ရေးတွေအကြောင်းပြန်ပြောင်းပြောဆိုခဲ့တဲ့မိန့်ခွန်းတွင်စစ်ရေးရာချင်းချောက်မှုတွေကိုတုံ့ပြန်နိုင်ဖို့အတွက်နျူကလ িয়ার လက်နက်တွေပုံမပိုင်ဆိုင်ဖို့လိုအပ်တဲ့အကြောင်းရုရှားသမ္မတပူတင်ကပြောဆိုခဲ့တာပါ။အမေရိကန်ခြေစိုက်လက်နက်ထိန်းချုပ်ရေးဌာနရဲ့အဆိုအရအမေရိကန်ပြည်ထောင်စုနဲ့ရုရှားနှစ်နိုင်ငံစလုံးဟာနျူကလ িয়ার လက်နက်အမြောက်များပိုင်ဆိုင်ထားပြီးအမေရိကန်ပြည်ထောင်စုက8100နဲ့ရုရှားက8300အသီးသီးပိုင်ဆိုင်ထားတယ်လို့ဆိုပါရယ်။သမ္မတအသစ်ဖြစ်လာတော့မယ်ထရန့်ကဖလော်ရီဒါပြည်နယ်မှာအမေရိကန်စစ်ဘက်ဆိုင်ရာထိတ်တန့်အရာရှိတွေနဲ့တွေ့ဆုံပြီးနောက်တရက်မှာပဲအမေရိကန်မှာနျူကလ িয়ার စွမ်းရည်တွန်းမြစ်မှုပြောဆိုခဲ့တာဖြစ်ပါရယ်။ဒါပေမဲ့လည်းတွေ့ဆုံမှုအတွင်းနျူကလ িয়ার လက်နက်ကိစ္စဆွေးနွေးခဲ့သလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။
အရေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလာမယ့်အစိုးရတဲ့အဖွဲ့အတွက်ကုန်သွယ်ရေးဆိုင်ရာအကြီးအကဲဖြစ်တဲ့တရုတ်ရေးလေလံသုံးသပ်သူပီတာနဗာရိုကိုရွေးချယ်တာနဲ့ပတ်သက်ပြီးဒါဟာတရုတ်ကုန်ပစ္စည်းတွေပေါ်မှာကုန်သွယ်ကန့်သတ်မှုတွေချမယ်လို့ရွေးကောက်ပွဲကာလတုန်းကသူ့ရဲ့ဂရုပေးချက်ကိုအကောင်အထည်ဖော်ဖို့လုပ်နေတာသိကြတယ်လို့တရုတ်နိုင်ငံသားအများအပြားကရှုမြင်ကြပါတယ်။နဗာရိုဟာကယ်လီဖိုးနီးယားတက္ကသိုလ်အာဗင်ကစီးပွားရေးပမာခတ်တူဖြစ်ပြီးတရုတ်ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာမူဝါဒအပေါ်ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့Death by China confronting the dragon a global call to action ဆောက်လို့ဆောက်တွေရေးသားခဲ့သူဖြစ်ပြီးသူဆောက်ဟာလည်းမှတ်တမ်းတင်ရုပ်ရှင်ဖြစ်ပါထွက်လာတာပါနဗာရိုရဲ့ဆောက်တွေမှာတရုတ်စုအရဲ့မူဝါဒတွေနဲ့ကမ္ဘာကုန်သွယ်မူဝါဒတွေဟာ American အလက်တန်းစားတွေကိုထိခိုက်စေတယ်လို့ဝေဖန်ဆွဆွဲထားတာဖြစ်ပြီးဒီဆောက်တွေကို Trump ကချီးကျူးခဲ့တာပါနဗာရိုဟာအမေရိကန်တွေအလုပ်ကံပြန်ရအောင်နဲ့သူတို့ရဲ့ဝင်ငွေတိုးအောင်နှီးလန့်ရှာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းလဲထရမ့်ကပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံကတော့အခုလိုနဗာရိုကိုရွေးချယ်လိုက်တာဟာထရမ့်အစိုးရလက်ထက်မှာအမေရိကန်မူဝါဒအကြီးအကျယ်ပြောင်းလဲနိုင်တယ်ဆိုတာကိုပြသလိုက်တာဖြစ်နေရှုမြင်ပါတယ်။အခုလိုနဗာရိုကိုရွေးချယ်လိုက်တာဟာအမေရိကန်နိုင်ငံသားတွေရဲ့အကျိုးကျေးစီးပွားအတွက်ရှေ့တန်းတင်ရေးကိုပြင်းပြင်းထန်ထန်လှုပ်ဆောင်မယ်ဆိုတာကိုပြသနေသလိုအမေရိကန်နိုင်ငံဟာနောင်ကုန်သွယ်ကိစ္စရပ်တွေမှာကိုကျိုးစီးပွားကာကွယ်မူဝါဒကိုအထင်ကုန်မရှိလှုပ်ဆောင်လာနိုင်တာမို့ဒါကအမေရိကန်နဲ့တခြားနိုင်ငံတွေကြားအကျိုးစီးပွားမျှဝေခံစားတဲ့ပုံစံကိုပြောင်းလဲသွားနိုင်မယ်လို့ Chatterbury နဲ့ထုတ်တဲ့အစိုးရသတင်းစာ Global Times မှာရေးသားထားပါတယ်
။ဆီးရီးယားနိုင်ငံကစစ်တမ်းခံနေရတဲ့အလက်ပုံမျိုးကိုပြန်လည်သိမ်းယူနိုင်ခဲ့ကြောင်းအစိုးရတပ်ဖွဲ့တွေကပြောဆိုလိုက်တဲ့အတွက်6နှစ်နီးပါးကြာပြည်ရင်းစစ်မှာအကြီးမားဆုံးအောင်ပွဲဖြစ်ခဲ့ပါတယ်။ အလက်ပေါ်မြို့မှာလုံခြုံရေးနဲ့တည်ငြိမ်မှုရအောင်ပြန်လည်ထိန်းသိမ်းနိုင်လိုက်တာဟာမဟာဗျူဟာကျတဲ့အောင်ပွဲဖြစ်တယ်လို့အကြံဖက်မှုတိုက်ဖြတ်ရေးမှာအရေးကြီးတဲ့အပြောင်းလဲတစ်ခုအကြံဖက်သမားတွေရဲ့စီမံကိန်းတွေနဲ့ထောက်ခံသူတွေအတွက်ထိုးနှက်ချက်တည်းရဲ့ဖြစ်တဲ့အကြောင်းစီးရီးယားစစ်တဲ့ကြီးတဲ့ကိုယ်ကယ်ရေးဌာနချုပ်ကအစိုးရပိုင်းစာနာသတင်းဌာနကနေထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာပြောဆိုခဲ့တာဖြစ်ပါတယ်ပြည်ရင်းစစ်မဖြစ်ခင်တိုင်းပြည်မှာလူရေအများဆုံးဖြစ်တဲ့အလက်ပိုမြို့ကိုတော့2012ခုနှစ်ကစလို့ပထမဆုံးအကြိမ်စီးရီးယားသမ္မတဘက်ရှာအယ်အာဆတ်အစိုးရကအပြည့်အဝထိန်းချုပ်လိုက်တာပါအစိုးရတပ်တွေရဲ့တလားကြထိုးစစ်တွေကြောင့်နေမြေ90ရာခိုင်နှုန်းလောက်ကိုဆုံးရှုံးခဲ့ပြီးတဲ့နောက်အတိုက်အခံတပုံတွေကမြို့ကနေဆွန့်ခွာပေးဖို့သဘောတူခဲ့ကြတာဖြစ်ပါတယ်တဲ့င်းတစ်ပတ်ကြာဘေးလွရာပြောင်းရွှေ့ပေးနေတဲ့အစီအစဉ်နောက်ဆုံးအခေါက်ဖြစ်တဲ့အရက်သားတွေရဲ့နောက်ဆုံးရင်တဲ့မြို့ကနေထွက်ခွာသွားပြီဆိုတဲ့သတင်းတွေထွက်လာပြီးနိုင်ပိုင်းကြာမှာပဲအစိုးရတပ်တွေကအလပ်ပုံမျိုးကိုအပြည့်အဝသိမ်းယူနိုင်တဲ့ကြေညာချက်ထွက်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းစီးရီးယားနိုင်ငံတွင်းကတချို့ဒေသတွေမှာအကြမ်းဖက်မှုတွေများလာတဲ့သတင်းတွေနဲ့အလပ်ပုံမျိုးကနေဘေးလွရာပြောင်းရွှေ့ပေးခဲ့သူတွေရဲ့ကံကြမ္မာကိုထောက်ပြပြီးအမေရိကန်ပြည်ထောင်စုကတော့အစိုးရရဲ့အောင်ပွဲပေါ်စိုးရိမ်နေစေဖြစ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်
။တနင်္လာနေ့ကထရက်ကန်နဲ့ဝင်တိုက်ခဲ့လို့လူ12ဦးသေဆုံးခဲ့ရတဲ့ဂျာမနီနိုင်ငံဘာလင်မြို့ကခရစ်စမတ်ဇေးရန်ကိုအခုပြန်ပြီးဖွင့်လိုက်ပါပြီ။ဒါပေမဲ့ရဲအစောင့်နေထူးထူးထပ်ထပ်ချထားတယ်လို့ဈေးဆိုင်တန်းတွေတဝက်ကွန်ကရစ်တုံးတွေကိုချထားတာဖြစ်ပါတယ်။အခုလိုဈေးပွဲပြန်ပြီးဖွင့်ရမှာမိတွေထိန်ထိန်ထွန်ပြီးပါတီပွဲတေးဂီတာတွေဖွင့်မှာမဟုတ်ဘဲတည်ဆုံသွားသူတွေအတွက်အထိမ့်မှဖြစ်နေအတိုက်ခက်ခံရတဲ့နေရာမှာဖျောင်းနိုင်မိတွေနဲ့ပန်းတွေချထားဖို့ခရစ်စမတ်ဈေးဆိုင်ပွဲဖွင့်ပွဲအတွက်စီစဉ်သူတွေကဆုံးဖြတ်ကြပါတယ်။ဂျာမနီအာနာဘိုင်းတွေကတော့တိုက်ခိုက်မှုအတွက်တန်လျာရှိသူအသက်24နှစ်အရွယ်တူနီးရှားနိုင်ငံသားကိုဥရောပတလွှားမှာလိုက်လံရှာဖွေနေကြတယ်လို့သူ့ကိုအရင်လတွေကတည်းကနေရရင်ပြန်ပို့တင်တယ်လို့လည်းပြောပါတယ်။အခုတိုက်ခိုက်မှုကိုလှုပ်ဆောင်သူဟာတူနီးရှားနိုင်ငံသားအန်နစ်အမ်ရီဖြစ်နိုင်ခြင်းများတယ်လို့တန်လျာရှိထားတာပါ။သူဟာတိုက်ခိုက်မှုလုပ်ဖို့အတွက်လက်နက်တွေဝယ်ယူဖို့စူးစမ်းနိုင်တယ်လို့သတင်းရခဲ့တာမို့သူ့ကိုရဲကစောင့်ကြည့်နေတာဖြစ်ပေမဲ့စက်တင်ဘာလထဲမှာပဲဒီစုံစမ်းစစ်ဆေးမှုကိုရပ်ဆိုင်းပစ်ခဲ့တာဖြစ်ပါတယ်။ဂျာမနီပြည်ထောင်ဝန်ကြီးကတော့အခုတိုက်ခိုက်မှုအတွက်ဖြစ်နိုင်ဆုံးတန်လျာရှိသူဟာအမ်ရီဖြစ်ပြီးဂျက်တပ်ရင်းတွေထပ်ပြီးရတဲ့အချက်လက်တွေရဆွင်နေသူပဲဖြစ်ဖို့များတာတွေ့ရတယ်လို့ပြောပါတယ်။အမ်ရီရဲ့တပ်သေးကန်စားရဆက်တန်းတွေနဲ့လက်ဝေးရာတွေကိုထရက်ကားထဲမှာရဲတွေကတွေ့ရှိထားကြောင်းဂျက်တပ်ရင်းတွေမှာပဲဂျာမနီတာဝန်ခံအရာရှိတွေကအတည်ပြုခဲ့ပါတယ်။သူကလွန်ခဲ့တဲ့6လလောက်ကနိုင်ငံရေးခွန်လွန်ခွင့်တောင်းခံလို့အပယ်ချခံရပေမဲ့သူ့စာရဆက်တန်းတွေမှာပြဿနာရှိနေတာမို့တူနီးရှားကိုပြန်မပို့သေးတာဖြစ်ပါတယ်။အခုလိုတွေ့ရှိချက်တွေကြောင့်ဂျာမနီနိုင်ငံနဲ့ဝင်လာတဲ့နိုင်ငံရေးခွန်လွန်ခွင့်တောင်းခံသူထောင်ပေါင်းများစွာအတွက်ဘလို့စစ်ဆေးမှုတွေလုပ်မယ်ဆိုတာမေးခွန်းထုတ်เสียဖြစ်လာတာပါ။ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကာကတော့တကယ်လို့သာနိုင်ငံရေးခွန်လွန်သူတယောက်ရဲ့လှုပ်ဆောင်ချက်ဒါဖြစ်နေမယ်ဆိုရင်တော့တင်းကြီးခံဖို့တိတ်လွယ်မှာမဟုတ်ဘူးလို့အတိုက်ခိုက်ခံရပြီးနောက်တည့်မှာပဲပြောကြားခဲ့ပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
ဖီအမေရိကန်တန်ကနေတောက်ကြနေမနေ့ခင်သတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ရှင်ရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီး2လကျော်ကြာမှာပြည်ရင်းပြည်ပသတင်းတောက်တွေကိုပြဿနာဖြစ်ပွားရာဒေသတွေစီပထမဦးဆုံးချိန်သွားရောက်သတင်းယူခွင့်အစိုးရကပေးခဲ့တာဒီဇင်ဘာလ22ရက်မနေ့ကပြီးဆုံးသွားပြီဖြစ်ပါတယ်။အစိုးရရဲ့လုံခြုံရေးအစီအစဉ်နဲ့3ရက်ကြာဒီခီးစဉ်တွင်သတင်းတောက်တွေအနေနဲ့ဘူးတီတောင်မြို့နယ်နဲ့မောင်နှောမြို့နယ်တွင်ကတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဝဘိတ်ငခုရကြီးကန်းပြင်ကိုရံကောက်ကျေးရွာတွေကိုတွားရောက်ခွင့်ရခဲ့ပြီးတော့ဈေးဆေးရုံနဲ့စာတင်ကျောင်းတွေအပြင်နှစ်ဖက်အတိုင်းဝိုင်းရှိတဲ့နေရာတွေကိုလိုက်လံပြသခဲ့တယ်လို့ခီးစဉ်တွင်လိုက်ပါသွားတဲ့သတင်းတောက်တွေက VOA ကိုပြောပြပါတယ်။ရခိုင်ပြည်နယ်မှာအောက်တိုဘာလ9ရက်နေ့ကနေကြားဆောင်ရဲစခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရမှုတွင်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးပြီးတဲ့နောက်ပိုင်းအာဏာပိုင်တွေရဲ့နယ်မြေရှင်းလင်းရေးလုပ်ငန်းစဉ်တွေမှာလူနည်းစုမွတ်စလင်တွေပေါ်လူခွင့်ရချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့ပြစ်တင်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအစိုးရကနေအခုလိုပြည်တွင်းပြည်ပသတင်းတောက်တွေကိုဝင်ခွင့်ပေးခဲ့တာလည်းဖြစ်ပါတယ်။ခီးစဉ်တခြားအစိုးရရဲ့အစီအမံနဲ့လုံခြုံရေးအဆောင်ချက်တွေလိုက်ပါလာတယ်ဆိုပေမဲ့နယ်မြေကန်အာဏာပိုင်တွေအပြင်အဲ့ဒီမှာရှိတဲ့ရခိုင်လူမျိုးတွေကိုရောမွတ်စလင်တွေကိုပါလွတ်လွတ်လပ်လပ်မေးမြန်းခွင့်ရခဲ့ပြီးတော့ဖြေဆိုမှုတွေကတော့အမျိုးမျိုးတွေ့ရတယ်လို့ဆိုပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသိရှိနိုင်ဖို့အတွက်ကုလသမဂ္ဂအဖွဲ့တွေအစိုးရမဟုတ်တဲ့နိုင်ငံတကာ NGO အဖွဲ့တွေနဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပေးဖို့မြန်မာအစိုးရကိုတောင်းဆိုထားတာဖြစ်ပါတယ်။မနေ့ကပြီးဆုံးသွားတဲ့ရခိုင်ပြည်နယ်ခီးစဉ်မှာအစိုးရပိုင်းသတင်းဌာနတွေအပြင်ဒီပြည်တွင်းပြည်ပသတင်းဌာနတွေကသတင်းတောက်အရောက် ဆယ်ယောက်ကျော်လောက်လိုက်ပါခဲ့ကြပြီးတော့ VOA RFA နဲ့ BBC တို့တော့မပါဝင်ခဲ့ပါဘူး
တောင်ကျွမြို့နယ်ကွန်လုံကြီးရအုပ်စုရေးဘူးရွာကလယ်သမား82ယောက်ကိုစစ်တပ်ပိုင်းလက်နက်ပေါ်ပိုင်းနဲ့ကျူးလွန်ဝင်ရောက်လုကင်မှုနဲ့တောင်ကြီးခရိုင်တရားရုံးကချက်တပရီနေမှာထောင်နဲ့အသီးသီးချမှတ်လိုက်ပါတယ်။တချို့အသက်ကြီးသူတွေနဲ့အသက်မပြည့်သေးသူတွေကိုတော့ငွေဒဏ်ချမှတ်တာဖြစ်ပါတယ်။ချက်တပရီနေဆင်းချက်ချအပြီးမှာပဲထောင်နဲ့ချခံမဲ့လယ်သမားတွေကိုတောင်လေးလုံးအချင်းတောင်ကိုပို့ဆောင်လိုက်ပါပြီ။အရှိတောင်ပိုင်းတိုင်းစစ်ဌာနချုပ်ကသူပိုင်းလက်အိတ်က9000ပေါ်မှာပိုင်းနဲ့ကျူးလွန်လုကင်မှုပေါင်း22မှုနဲ့လယ်သမားတွေကိုတရားဆွဲတာပါ။ထောင်နဲ့ချမှတ်ရမှာအမှုတစ်ခုစီအတွက်အလုံနဲ့ထောင်နဲ့တလားစီချမှတ်လိုက်တာဖြစ်ပြီးသူတို့မှုလိုက်ပါဆောင်ရွက်ပေးနေသူရှေ့နေဒေါ်မုတ်ခင်မုတ်မုတ်ကတော့သူတို့အယူခံဝင်မှုပြင်ဆင်နေတယ်လို့ VOA ကိုပြောပါတယ်။အခုထောင်ချသွားတဲ့လယ်သမားတွေကအရှိတောင်တိုင်းစစ်ဌာနချုပ်ကသူတို့ရယူထားတဲ့လယ်မြေတွေပေါ်မှာတီးဆားကချပြီးလုတ်ပိုင်ခွင့်ပေးတဲ့အတွက်လုတ်ကင်ခဲ့ကြတာဖြစ်ပြီးဒီဘက်နှစ်ပိုင်းရောက်မှလုတ်ပိုင်ခွင့်မပေးတော့ဘဲအမှုဖွင့်ကြတာဖြစ်ကြောင်းသူတို့အမှုအတွက်လိုက်ပါကူညီနေသူတွေကပြောပါတယ်
။အင်တာနက်လူမှုကွန်ရက်တွေကိုအသုံးများလို့ရင်စိတ်ကြယောဂါဖြစ်နိုင်တယ်လို့လေ့လာချက်အစ်တစ်ခုကတွေ့ရှိခဲ့ပါတယ်။လူမှုကွန်ရက်အမျိုးမျိုးကိုအသုံးပြုတာဟာအရွယ်ရောက်သူလူငယ်တွေကြားစိတ်ကြယောဂါစိုးရင်ကြောင်ကြယောဂါဖြစ်ပွားမှုတွေနဲ့ခိုင်မာတဲ့ဆွံ့နွယ်မှုတွေကိုပို့ပြီးတွေ့ရတဲ့အကြောင်းပစ္စပတ်တက္ကသိုလ်မီဒီယာနည်းပညာနဲ့ကျန်းမာရေးဆိုင်ရာသုတေသနဌာနကသုတေသီတွေ Computers in Human Behavior Channel မှာရေးသားခဲ့ကြတာဖြစ်ပါတယ်။အထူးသဖြင့်လူမှုကွန်ရက်9မျိုးကနေ11မျိုးအထိသုံးတဲ့သူတွေဟာ2မျိုးအထိသာသုံးတဲ့သူတွေထက်စိတ်ကြယောဂါနဲ့စိုးရင်ကြောင်ကြတဲ့ယောဂါဖြစ်နိုင်ခြင်းအလားအလာသုံးစပုံများနေတာကိုလေ့လာသူတွေတွေ့ရှိခဲ့ကြတာပါ။သုတေသနလေ့လာမှုအတွင်းလူမှုကွန်ရက်တွေမှာအသုံးပြုတဲ့စုစုပေါင်းအချိန်တွေကိုအခြေခံတွက်ချက်ရမှာလဲအလားတူရလဒ်မျိုးတွေ့ခဲ့ရပါတယ်
နှလုံးယောဂနဲ့လေးဖြတ်တာတွေအတွက်အန်ဒီမဖြစ်ခင်ချိုးတင်ခံမမှုလက်ရှိသုံးနေတဲ့နေတွေဟာ HIV AIDS ဝေဒနာရှင်တွေမှာကြုံရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးကြေကြေပြန့်နဲ့ထည့်ပြီးမတွက်ထားဘူးလို့လေ့လာတွေ့ရှိချက်အသစ်ကိုနှလုံးယောဂဆိုင်ရာ JAMA စာဆောင်မှာဖော်ပြပါတယ် HIV ယောဂဖို့ကုသခံရသူပေါင်း2000ကိုလေ့လာရမှာသူတို့ဟာတန်မှန်တွေထက်နှလုံးယောဂဖြစ်ဖို့နှဆလောက်ပိုနေတာတွေ့ရတာပါ ARV C တွေသုံးနေတဲ့ယောဂပိုဆန်းလို့မရနိုင်တဲ့သူတွေဖြစ်နေရင်ဒီလိုလူနာတွေအတွက်အန်ဒီရဲ့ပိုးရှိတယ်ဆိုတာကို Northwestern တက္ကသိုလ်ဆေးကျောင်းကသုတေသနပညာရှင်တွေတွေ့ရှိခဲ့တာဖြစ်ပါတယ်ဆေးကုသမှုခံယူနေရတဲ့ HIV ယောဂပိုးရှိတဲ့ဝေဒနာရှင်မှာပိုးကဆက်ပြီးပွားနေတာမျိုးမပြတ်ရောင်ရမ်းနေသူမျိုးဆိုရင်နှလုံးနဲ့လေးဖြတ်တဲ့ဝေဒနာပိုးခံစားနိုင်ရတာတွေ့ရတယ်လို့သုတေသနပညာရှင်တွေကပြောပါတယ
်နောက်ဆုံးရသတင်းတွေကိုမန္တလေး Channel Talking မြို့သက်တို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်ပြည်ပခဆိုင်ရာသတင်းဆောင်ပါကိုတင်ဆက်ပေးမှာပါရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကနေကြာဆောင်ရဲကင်းစခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာလ3ရက်ကတိုက်ခိုက်ခဲ့ပြီးနောက်ဒီမြန်မာအစိုးရကအဲ့ဒီဒေသမှာနေမြေရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ပြီးမီဒီယာတွေနဲ့အကူအညီပေးရေးအဖွဲ့တွေကိုလည်းအစိုးပိုင်းကအဲ့ဒီဒေသကိုသွားခွင့်မပေးခဲ့ဘဲဒီပြီးခဲ့တဲ့ရက်ပိုင်းတွေကမှသွားခွင့်ပြုခဲ့တာပါမြန်မာအစိုးရတပ်တွေကနိုင်နင်းခဲ့စဉ်တွင်လူထောင်ပေါင်းများစွာလဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးပြီးအဲ့ဒီထဲကဒုက္ခသည်စခန်းတွေမှာနေထိုင်ကြပါဗျ။အဲ့ဒုက္ခသည်စခန်းကိုသွားရောက်ခဲ့တဲ့ VOA သတင်းတောက် Steve Sanford ဒီ Gossip Bazaar ဒေတာကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါရှင်
။လွန်ခဲ့တဲ့ဆယ်စုနှစ်သုံးခုအတွင်းမြန်မာနိုင်ငံဘက်ကညှဉ်းပန်းနှိပ်စက်မှုတွေကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာထောင်ပေါင်းများစွာအားဘင်္ဂလားဒေ့ရှ်နိုင်ငံကကူတာပလောင်ဒုက္ခသည်စခန်းကစိုးရတဲ့အခြေအနေအောက်မှာနေနေကြပါတယ်။ဒါပေမဲ့အခုနောက်ဆုံးထွက်ပြေးလာတဲ့သူ1000ကျော်ကောဒီထက်ပိုဆိုးတဲ့ဂျမာဆိုးနဲ့ရင်ဆိုင်နေရတယ်လို့လူအခွင့်အရေးအဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။မြန်မာစစ်တပ်ကရဲသားတွေကိုတိုက်ခိုက်ခဲ့ပြီးရွာတွေကိုမီးရှို့ခဲ့တယ်လို့အခုနောက်ဆုံးရောက်လာတဲ့သူတွေအတော်များများကပြောကြပြီးတော့ဂျိုဒုကရတဲ့ဓာတ်ပုံတွေမှာလည်းရွာတွေမီးလောင်ထားတာကိုပြနေပါတယ်။အခုနောက်ဆုံးရောက်လာတဲ့ဂူဂျာဟာကတော့ဒီတိုက်ခိုက်မှုတွေမှာသူသား3ယောက်ပျောက်ဆုံးနေပြီးတော့သူမှပြန်စရာအိမ်လည်းမရှိတော့ဘူးလို့ပြောပါတယ်
။ Military ကိုလျော်ရသားဆရာကဒုက္ခလာမှုရတယ်။
The Burmese soldiers came to the village and burned down every house.
မြမစစ်သားတွေရွာကိုရောက်လာပြီးရွာမှာရှိတဲ့အိမ်တိုင်းကိုမီးရှို့ခဲ့ပါတယ်။စစ်တပ်ကအဲ့ဒီလိုအိမ်တွေအားလုံးကိုမီးရှို့ဖျက်ဆီးပြီးတာနဲ့ရွာမှာရှိတဲ့လူတွေအကုန်လုံးကိုလိုက်ဖမ်းပါတယ်။အတော်များများပြစ်တက်ခံခဲ့ရပြီးစစ်တပ်ကအဲ့ဒီလူတွေကိုရေထဲကိုပြစ်ချပါတယ်။
ရွာတွေကိုမိရှို့ဖျက်ဆီးပြီးလူတွေကိုတတ်တာအပြင်ညှဉ်းပန်းနှိပ်စက်တာတွေနဲ့အာရမပြုကျင့်တာတွေလည်းအများအပြားရှိခဲ့တယ်လို့အဘူတာဟတ်ဆိုသူကပြောပါတယ
်။ဒါပါဒါရပါတာပါစေစိုက်တင်းငင်းလာကလို့ပါစေ
Soldiers came to my house
စစ်သားတွေကကျွန်တော်အိမ်မင်းနာကအိမ်တအိမ်ကိုညတကောင်ကြီးရောက်လာပြီးအမျိုးသမီးတူဦးကိုမရင်းကျင့်ပါတယ်ကျွန်တော်မျက်စိနဲ့မြင်တာပါသူတို့ဘာလုပ်လဲဆိုတာကို ကျွန်တော်ကပုံနေပြီးတော့တိတ်တိတ်လေးကြည်နေတာပါအဲ့ဒါတွေ့ပြီးတဲ့နောက်ကျွန်တော်အားလုံးကိုထားခဲ့ပြီးထွက်ပြေးဖို့ဆုံးဖြတ်ခဲ့တာပါကျွန်တော်ပိုင်းနဲ့တန်ဖိုးရှိတဲ့ဟာဘာတစ်ခုမှယူဖို့အချိန်မရခဲ့ပါဘူ
းလူခွင့်ရေးအဖွဲ့တွေကရထားတဲ့အထောက်အထားတွေတိုးလာနေတဲ့ချိန်ထဲမှာပဲဒီလိုတစ်ဖက်သက်ဆွဆွဲပြောနေတာတွေဟာဘာမှအထောက်အကူဖြစ်မှာမဟုတ်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဦးကျော်မိုးထွန်းကပြောလိုက်ပါတယ်တက်တဲ့ထောက်ထားခိုင်ခိုင်မာမာပြနိုင်တယ်ဆိုရင်တော့မြန်မာအစိုးရအနေနဲ့လည်းဒါတွေကိုကူညီဖြည့်ရှင်းသွားဖို့အဆင်သင့်မယ်လို့သူကပြောပါတယ
် Whoever have those kind of information please bring forward
ဒီလိုသတင်းချက်လက်တွေဘယ်သူစီမှာပဲရှိတဲ့သူကတက်တဲ့ထောက်ထားအခိုင်အမာနဲ့ကျွန်တော်တို့ပြပါအဲ့ဒီကြရင်အစိုးရဘက်ကလည်းဒီပြဿနာကိုကြည့်ပြီးဖြည့်ရှင်းသွားဖို့အဆင်သင့်မှာပဲလို့နိုင်ငံရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးထွန်းကပြောတော့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေကနေနေတာတွေလုပ်ခဲ့ခြင်းကစပြီးတော့နိုင်ငံသားသတင်းတောက်တွေကိုအဲ့ဒီဒေသကိုတွားခွင့်ပိတ်ထားခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဘက်ကသတင်းတောက်တော်များများကိုအခုတစ်ပတ်တွင်းမှာအဲ့ဒီဒေသကိုတွားရောက်ဖို့ခွင့်ပြုခဲ့ပါတယ်။အဲ့လူတွေအနေနဲ့ဘလောက်ထိသတင်းယူခွင့်ရမရဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
ကောဇဲပဇာဒေတာကနေ VOA သတင်းတောက် Stephen for သတင်းပေးပို့ထားတာကိုကိုရင်နိုင်တင်ပြခဲ့တာပါရှင်။အခုတော့မြန်မာအလုတ်သမားကိုတတ်မှုနဲ့ထွက်ပြေးလွတ်မြောက်နေတဲ့ထိုင်းဆရာဝန်ဟောင်းတယောက်ရဲ့အမှုအကြောင်းပဲကိုဆက်ပါမယ်။မြန်မာနိုင်ငံသားရွှေ့ပြောင်းလှုပ်သားတယောက်ကိုတပ်ဖြတ်မှုတရားမဝင်လူကုန်ကူးမှုတွေနဲ့မျက်ကွယ်သေးတယ်ပေးချခံထားတဲ့ထိုင်းရဲဆရာဝန်ဟောင်းတယောက်ကိုထိုင်းနဲ့မြန်မာအာဏာပိုင်တို့ပူးပေါင်းပြီးမြန်မာနိုင်ငံမွန်ပြည်နယ်ထဲမှာပြန်လည်ဖမ်းဆီးနိုင်ခဲ့ပါတယ်။ထိုင်းရဲဆရာဝန်ဟောင်းရဲမူကြီးစုဖတ်လာဝထနာဟာမြန်မာနိုင်ငံသားတယောက်တင်ကထိုင်းလူမျိုးနှစ်ယောက်ကိုတပ်ဖြတ်မှုတရားမဝင်လူကုန်ကူးမှုတွေနဲ့ထိုင်းရဲကသူ့ကိုအလိုရှိနေတာဖြစ်ပါတယ်။အပြည့်အစုံကိုတော့ထိုင်းသတင်းတွေနဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှပေးပို့ထားတဲ့သတင်းတွေကိုအခြေခံပြီးဆက်ပြီးပြောပြပေးပါမယ်။မြန်မာနိုင်ငံသားရွှေပြောင်းလှုပ်သားတယောက်ကိုတပ်ဖြတ်မှုနဲ့ဆရာဝန်ဟောင်းရဲမူကြီးစုဖတ်လာဝထနာနဲ့စားနှယောက်ကို2015ခုနှစ်မေလ1ရက်နေ့ကထိုင်းနိုင်ငံဖက်ရှ်ပူရီခရိုင်တရားရုံးကနေသူ့ကိုမျက်ကွယ်သေးတယ်မချမှတ်ခင်အာမခံနဲ့လူမြောက်နေချိန်မှာသူထွက်ပြေးလူမြောက်သွားခဲ့တာဖြစ်ပါတယ်ရဲဆရာဝန်ဟောင်းစုဖတ်နဲ့တားဖြစ်သူအေဆူသူဟာမြန်မာအလုတ်သမားကိုတတ်မှုနဲ့တေတံချမှတ်ခံခဲ့ရပါတယ်။ကြံသားတယောက်ဖြစ်တဲ့အေဂရကိုတော့အစောပိုင်းမှာထောင်တန်းတသက်တကျွန်းချမှတ်ခဲ့ပေမဲ့လို့သူဟာမွတ်ကျူးလွန်ခဲ့တဲ့အချိန်မှာအသက်16နှစ်သာရှိသေးတာကြောင့်နောက်ပိုင်းမှာထောင်တန်း25နှစ်ချမှတ်ခဲ့ပါတယ်။ဆရာဝန်ဟောင်းရဲမူကြီးစုဖတ်ကိုမြန်မာနိုင်ငံသားတယောက်အပြင်ထိုင်းလူမျိုးနှစ်ယောက်ကိုတပ်ဖြတ်မှုတရားမဝင်လူကုန်ကူးမှုတို့နဲ့လည်းထိုင်းရဲကအလိုရှိနေတာဖြစ်ပါတယ်။သူထွက်ပြေးလို့မြောက်နေတာတစ်နှစ်ကျော်ကြာမြန်မာနိုင်ငံထဲမှာရှိနေတယ်ဆိုတဲ့သတင်းရရှိပြီးနောက်ထိုင်းရဲနဲ့မြန်မာရဲတို့ပူးပေါင်းပြီးတော့မွန်ပြည်နယ်ဘက်ခြမ်းမှာပြန်လည်ဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။မြန်မာဘက်ကရွှေ့ပြောင်းအလုတ်သမားတွေကိုတရားမဝင်လူကုန်ကူးနေတဲ့ရဲမူကြီးစုဖတ်ကိုပြန်လည်ဖမ်းနိုင်လိုက်တာနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိတဲ့ရွှေ့ပြောင်းအလုတ်သမားအရေးဆောင်ရွက်နေတဲ့ရွှေ့ပြောင်းအလုတ်သမားအခွင့်ရေးကွန်ရက်ရဲ့ဒုဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်။မြန်မာလူသားဦးဆောင်ဝင်နေမှာတတ်ထားတယ်ဆိုတော့ကျွန်တော်သိခဲ့တယ်။အဲဒီကလည်းကျွန်တော်စိတ်ဝင်စားနေကျွန်တော်လေ့လာခဲ့တယ်။သူ့ကိုခံဥပဒေအရအာမခံပေးလို့ရတဲ့အမှုဖြစ်တဲ့ကြောင့်အာမခံနဲ့ထွက်နေတယ်။ဒီအမှုဆက်လက်ပြီးရင်ဆိုင်နေတယ်လို့ကျွန်တော်ကြားရတယ်။အခုနောက်ဆုံးရလာတဲ့သတင်းအရကျွန်တော်မြန်မာနိုင်ငံမြန်ပြည်နယ်ထဲမှာစပီးတင်းချောင်းနေတဲ့ဒီပုဂ္ဂိုလ်ဖမ်းဆီးလိုက်မှထမ်းဘက်ကိုလွှဲပြောင်းလိုက်တယ်ဆိုတော့လည်းကျွန်တော်တွေ့လာတယ်။အဲ့တော့ဒီပုဂ္ဂိုလ်ဟာဒီချေပြောင်းလို့သမားတွေကိုလူကုန်ကူးမှုတွေမှာလည်းပါဝင်ပတ်သက်နေတယ်ဆိုတဲ့အစိတ်ပိုင်းမှာတော့အခုလိုနှစ်ဖက်နိုင်ငံရတဲ့ပေါ်ရင်းနဲ့ပူပေါင်းပြီးမှကျွန်တော်အခုလိုဖန်တီးလိုက်နိုင်ပြီဆိုတော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဟိုအနာဂတ်ကာလမှာဒီခြေပြောင်းလို့တမားတွေအတွက်လူကုန်ကူးမှုချင်းခံရတဲ့ကိစ္စတွေကဟိုနောက်ကျင်သွားပြီးမှနောက်တောင်ဖြစ်ပေါ်လာဖို့နည်းနည်းသွားမယ်လို့ကျွန်တော်သုံးသပ်လိုက်ရတာပေါ့ခင်ဗျာ
ဆရာဝန်စုဖတ်ဟာထိုင်းနိုင်ငံဘက်ချန်ကင်ချနာဘူရီခရိုင်အတွင်းမှာရှိတဲ့ဖျားသုံးစုနယ်စပ်ကိုတရားမဝင်ဖြတ်ကျော်ပြီးတော့မြန်မာလူမျိုးဇနီးနဲ့အတူမြန်မာနိုင်ငံဘက်ချန်မှာပုန်းနေခဲ့တာဖြစ်တယ်လို့မြန်မာအာဏာပိုင်တွေရဲ့အပြောကိုကူကားပြီး Bangkok Post သတင်းစာထဲမှာဖော်ပြထားပါတယ်2012ခုနှစ်တုန်းကဖစ်ဘူရီခရိုင်ထဲကနနချန်တခုပိုင်ရှင်ရဲ့သားနဲ့ချွေးမဖြစ်သူနဲ့အတူပျောက်ဆုံးနေတဲ့ truck ကားကိုနွန်ထဘူရီခရိုင်ကရဲမူကြီးစုဖတ်ပိုင်တဲ့အိမ်တစ်ခုထဲမှာတွေ့ရှိခဲ့ရာကစစ်ဆေးမှုတွေစတင်ခဲ့တာပါ။စုံစမ်းစစ်ဆေးမှုကနေသူပိုင်တဲ့တစ်ခွချန်ထဲမှာမြုပ်နှံထားတဲ့အယိုးစု၃ခုကိုတူးဖို့တွေ့ရှိခဲ့ကြပါတယ်။အယိုးစုတစ်ခုကမြန်မာလူမျိုးတယောက်ဖြစ်တယ်လို့ DNA စစ်ဆေးမှုတွေကတွေ့ရှိခဲ့ပါတယ်။ဒါကြောင့်ဆရာဝန်ဟောင်းရဲမူကြီးစုဖတ်လာဝတ္ထနာကိုလူသတ်မှုလူမောင်ခိုကူးမှုလူသေးအလောင်းဖျောက်ဖျက်မှုခိုးမှုတို့နဲ့တရားစွဲခဲ့ပြီးမြန်မာနိုင်ငံသားကိုတတ်မှုနဲ့တေတံချခံထားရတာဖြစ်ပါတယ်ရှင်။
တော်ရရှိများရှင်မကြခင်မှာ2016ခုနှစ်ကုန်ဆုံးပြီး2019နှစ်သက်ကိုကူးပြောင်းတော့မှာပါကုလုံတွဲပေနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲလာမယ့်နှစ်သက်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများပျော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်ဆက်စပ်ကကြိုဆိုပါရစေ။
စနေနေ့ညတိုက်ရိုက်လေလံဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ဒါရှင်တို့ကိုထာမန်ဖိတ်ခေါ်ပါစေရှင်။အခုတော့ဒီအိန္ဒိယနဲ့ပါကစ္စတန်နိုင်ငံဆက်ဆံရေးဆိုင်ရာသတင်းဆောင်ပါတို့ကိုတင်ပြပေးပါမယ်။အိန္ဒိယချင်းနိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံရဲ့ဆက်ဆံရေးကတော့ဒီ2016ခုနှစ်အတွင်းမှာတိတိတတကြီးဆိုးဝါးလာခဲ့ပါတယ်။အရင်ကစစ်ပွဲတွေအချင်းချင်းဖြစ်ခဲ့ကြပြီးအခုဆိုရင်နျူကလ িয়ার လက်နက်ကိုစီရှိလာနေတဲ့အတွက်နိုင်ငံခြားကတင်းမာမှုအရှိန်တက်လာနေတာကိုနိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်ပူပန်နေကြတဲ့အကြောင်းအစ္စလာမ်မှန်ဘကနေ VOA သတင်းတောက်အရှာတန်ဇင်းရဲ့သတင်းပေးပို့ချက်ကိုမခွာညိုကပြောပြပေးပါပါရှင်။
2015ခုနှစ်ဒီဇင်ဘာလနှောင်းပိုင်းမှာပါကစ္စတန်ဝန်ကြီးချုပ်ရဲ့မြေမင်္ဂလာဆောင်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတက်ရောက်ချီးမြှင့်ခဲ့တဲ့အတွက်2016ခုနှစ်ရဲ့နိုင်ငံဆက်ဆံရေးအစကောင်းခဲ့ပါတယ်။ဒါပေမဲ့2016 January လတည်းကျတော့ပါကစ္စတန်နယ်စပ်ကအိန္ဒိယလေတပ်စခန်းပတန်ခော့ကိုပါကစ္စတန်အခြေစိုက်ကက်ရှမီးယားစစ်သွေးကြွတွေကအတိုက်ခိုက်ခံလိုက်ရတဲ့အတွက်ဒီနှွေးထွေးမှုပြက်ပြဲသွားပါတယ်။ဇူလိုင်လထဲမှာလူငယ်ကက်ရှမီးယားခွဲထွက်ရေးခေါင်းဆောင်ဘာဟန်ဝနီကိုအိန္ဒိယတပ်ဖွဲ့ဝင်တွေကပစ်တက်လိုက်တာကြောင့်လက်အတော်ကြာစန့်ကျင်ကန့်ကွက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားလာခဲ့ပါတယ်။အိန္ဒိယတပ်ဖွဲ့ဝင်တွေကအင်အားသုံးတုံ့ပြန်ခဲ့တာမှာရမ်းမပါတဲ့ကြည်တူတွေကိုတုံးခဲ့ပေမဲ့လည်းပြင်းထန်တဲ့ဒဏ်ရာတွေရခဲ့ကြပါတယ်။အဲ့ဒီလိုအထီးကရုံတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပါအဝင်ဒါဇင်နဲ့ချီးပြီးတော့တေဆုံးခဲ့ကြပါတယ်။ကက်ရှမီးယားခွဲထွက်ရေးသမားတွေကိုစိတ်အားတန်တန်ထောက်ခံတဲ့ပါကစ္စတန်နိုင်ငံကဒီကိစ္စကိုနိုင်ငံတကာဆွေးနွေးပွဲတွေမှာလူ့အခွင့်အရေးချိုးဖောက်မှုအဖြစ်နဲ့အရှိန်မြှင့်ပြီးတော့ဆောင်ရွက်ခဲ့ပါတယ်။ဒီတော့အိန္ဒိယအစိုးရဘက်ကလည်းမငြိမ်မသက်ဖြစ်နေတဲ့ဘယ်လူချစ်စတန်ပြည်နယ်အတွင်းပါကစ္စတန်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဖော်ထုတ်ခဲ့ပါတယ်။စက်တင်ဘာလနှောင်းပိုင်းကိုရောက်တော့ကက်ရှမီးယားမှာရှိနေတဲ့အိန္ဒိယစစ်အခြေစိုက်စခန်းယူရီကိုတနက်သမား၄ယောက်ကဝင်ရောက်တိုက်ခိုက်ခဲ့တာမှာအိန္ဒိယစစ်သည်18ဦးကြဆုံးသွားခဲ့ပါတယ်။အိန္ဒိယဘက်ကပါကစ္စတန်အခြေစိုက်စစ်သွေးကြွတွေလက်ချက်လို့အပြစ်တင်ခဲ့ပါတယ်။ဝန်ကြီးချုပ်မိုရီကတော့နိုင်ငံတကာမှာပါကစ္စတန်အထီးကျန်ဖြစ်စေရမယ်လို့ကြေပေးပါတယ်။အဲ့ဒီသတင်းပတ်ထက်မှာပဲပါကစ္စတန်ဝန်ကြီးချုပ်နဝက်စ်ရှရီဖ်ကလည်းခွဘကူလာတမကအဖွဲ့ချုပ်ထွေထွေညီလာခံမိန့်ခေါ်မှာအိန္ဒိယနိုင်ငံကိုအပြင်းထန်ဝေဖန်လိုက်ပါတယ
်။ This indigenous uprising of the Kashmiris have been met as usual with brutal repression by India's occupation force of over 500,000 soldiers.
ကက်ရှမီးယားတန်လီတိုင်းသားတွေအုံကြွလာတဲ့အခါအိန္ဒိယကစစ်သား5သိန်းကျော်တုံးပြီးအရင်ကအတိုင်းပဲအကြမ်းဖက်နှိပ်ကုတ်ခဲ့ပါတယ်။ကက်ရှမီးယားတရားကျော်တည်ဆုံခဲ့ပါတယ်။ကလေးတွေနဲ့မွေးကင်းစကလေးတွေအပါအဝင်ရာပေါင်းများစွာသောလူတွေဟာရမ်းမပါတဲ့ကြည်တူးတွေကြောင့်မျက်စိကွယ်ခဲ့ရပါတယ်။နှစ်လအတွင်းမှာအပြစ်မဲ့လက်နက်မဲ့အရသာ6000ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါတယ
်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဆစမာဆွာရက်ကပါကစ္စတန်ကိုအကြမ်းဖက်သမားတွေထွက်တဲ့တိုင်းပြည်အကြမ်းဖက်သမားတွေကိုထောက်ခံအားပေးတဲ့နိုင်ငံလို့ခေါ်ပြီးတော့ချက်ချင်းတုံ့ပြန်ပါတယ
်။ वो राष्ट्र जो आतंकवादियों को आर्थिक मदद देते हैं
နရှိမှာအကြမ်းဖက်မှုနဲ့ပတ်သက်ပြီးပြောနေရတဲ့နိုင်ငံတွေရှိပါတယ်။အဲ့ဒီနိုင်ငံတွေကအကြမ်းဖက်မှုကိုရှင်သန်အောင်ကြီးထွားအောင်လုပ်နေတယ်လို့ပြပကိုလည်းရောက်အောင်လုပ်နေပါတယ်။အကျန်းဖက်သမားတွေကိုခိုလုံခွင့်ပေးထားပြီးဒါကပဲနိုင်ငံွက်တစ်ခုလို့လှုပ်ထားတာပါ။အ
ဲဒီနောက်မကြခင်မှာပဲအိန္ဒိယကပါကစ္စတန်နိုင်ငံဘက်ချမ်းကကက်ရှမီးယားနယ်စပ်မှာစစ်သွေးကြွတွေကိုအမြင့်ဖြတ်စစ်ဆင်ရေးလုပ်ခဲ့တယ်လို့အိန္ဒိယနိုင်ငံကကြေညာပါတယ်။ပါကစ္စတန်ကဒါကိုပယ်ချလိုက်ပြီးအဲ့ဒီလိုကျူးကျော်လာမယ်ဆိုရင်ဒါကိုစစ်ကြေညာချက်တစ်ခုအဖြစ်နဲ့သူတို့ဘက်ကရှုမြင်မှာဖြစ်တဲ့အကြောင်းသတိပေးခဲ့ပါတယ်။အိန္ဒိယနယ်စပ်နားမှာပါကစ္စတန်စစ်တပ်က UCB စစ်ရေးလေ့ကျင့်ပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယကလည်းအစ္စလာမ်ဘက်မှကျင်းပဖို့စီစဉ်ထားတဲ့ဒေသရင်းအစည်းအဝေးကိုဖျက်သိမ်းဖို့စီရင်ခဲ့ပါတယ်။အစည်းအဝေးရွှေ့ဆိုင်းဖို့ပါကစ္စတန်ဖိအားပေးခံခဲ့ရပါတယ်။မ ညူကလီးယားလက်နက်ကိုစီပိုင်ကြတဲ့အိန္ဒိယနှစ်နိုင်ငံတို့ဟာဆက်ပြီးတော့အပြတ်အလှန်စော်ကားမော်ကားတွေပြောနေကြပေမဲ့လာမယ့်နှစ်မှာဒီနှစ်နိုင်ငံရဲ့ဆက်ဆံရေးပိုပြီးကောင်းလာဖို့ကိုတော့အများကမျှော်လင့်နေကြပါတယ်ရှင်
။မခွညွန်တင်ပြခဲ့တာပါရှင်။အခုတော့သောရရှင်တွေကိုတေးသချင်းတစ်ပုတ်နဲ့ဖြောပြတင်ဆက်ပေးပါမယ်။အဆိုတော့စုံတင်ပါတီဆိုတဲ့ဒီနှစ်ဆောင်သချင်းကိုနားဆင်ကြရအောင်ပါရှင်။ရောဆုံးတင်ပါတီဆိုတဲ့ဒီနှစ်ဆောင်သချင်းကိုနားဆင်ကြကြတာဖြစ်ပါတယ်ရှင
် DOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းတောက်ကြနေမနဲ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာမနဲ့ခင်အင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကဏ္ဍနဲ့အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်တိုင်းရင်သတင်းလွှာမှာနားဆင်ရမှာကတော့
ဒုစစ်တွေကဆက်နေတော့ကျွန်တော်ငင်းကြင်းကတော့တော်တော်လေးကိုလောင်းဝေးနေတယ်လို့မြင်နေရတယ်ခင်ဗျ။အဲလက်ရှိအနေကတော့
ကချင်ငင်းကြင်းရဲ့အကျိုးတော်ဆောင်အဖွဲ့ကဦးဆမ်အောင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုအရင်ဆုံးတော့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်ဒေါ်လလတန်စီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီတွေတင်ပြပေးမယ့် idiom အစုံကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ်
။ Achilles heel
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ Greek ဒန္တရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထည်တဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထည့်တဲ့အတွက်အဲ့ဒီတနေရာမှာတော့ ठी ရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့ Iliad ကဗျာမှာ Trojan စစ်ပွဲများအတွင်း Achilles ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန္တာရီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီး Paris က Achilles ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန္တာရီပါ။ဒါကြောင့်လူတို့ဟာဘယ်လောက်ပဲပြေဆုံဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တွက်တော့ရှိစမြဲပါ။အဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grope ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this.But Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူဦးရဲ့ပြော့ညံ့ခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်။အခုဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့တက်ကြီးရွယ်အိုတွေမှာဖြစ်တဲ့စိတ်ဓာတ်ကျယောဂအကြောင်းကိုတင်ပြပေးပါမယ်။တက်ကြီးရွယ်အိုတွေမှာစိတ်ကျယောဂအဖြစ်များလာပြီးတချို့ဆိုတည်ဆုံးမှုအထီတောင်ဆက်ဖြစ်နိုင်လို့စနစ်တကျပြုစုကုသဖို့ကျန်းမာရေးပညာရှင်တွေကတတိပေးနေပါတယ်။ဒီစိတ်ကျယောဂဘာကြောင့်ဖြစ်ရပြီးဘလို့ကာကွယ်နိုင်ပါလဲ။ယောဂဖြစ်လာရင်လဲစောစောသိနိုင်အောင်စောစောကုသနိုင်အောင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးတော့ပြုစုကုသပေးဖို့လိုပါတယ်ဒီအကြောင်းတမတော်ဆေးတက်ကသူစိတ်ကျမ်းမှာပညာဌာနပါမောက္ခဌာနမှုနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထူးကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပမောက္ခဒေါက်တာညဝင်းကျော်ခင်ဗျာဒီတက်ကြီးရွယ်ကိုစိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့
အရေးကြီးတယ်ဒီတငယ်ပြန်တာဒါမှမဟုတ်မှတ်ဉာဏ်လျှော်နေတဲ့ယောဂပေါ့နော်နောက်တစ်ခုကကျတော့ငန်းဖန်တာဒါမှမဟုတ်ခေအောင်ခြောက်ခြားဖြစ်တဲ့ယောဂတွေကြောင့်ဆွေးနွေးပြီးတဲ့အခါမှာအခုနောက်ရေးပွာတာတစ်ခုဖြစ်တဲ့ဒီတက်ကြီးရွယ်ကိုဖြစ်လာချိန်မှာစိတ်တက်ကြတဲ့ကြောင့်ဆက်ပြောင်းဆရာအဲ့တော့ဆရာကြီးအခုလိုအသက်ရလာတဲ့ချိန်မှာစိတ်တက်ကြတာတွေဖြစ်တာများလားဆရာ
အသက်ကြီးလာတဲ့အခါလဲစိတ်တက်ကြတာတွေကတော်တော်လေးတက်တယ်ခင်ဗျဘာလို့လဲဆိုတော့65နှစ်ကျော်တဲ့သူတွေဟိုလိလာကြည့်တဲ့ခါမှာ17ရာခိုင်နှုန်းနဲ့16ရာခိုင်နှုန်းလောက်ကစိတ်ချယောဂလက္ခဏာကြီးရှိနေတာကိုသွားပြီးတွေ့ရတယ်။အဲ့ဒီထဲက300ရာခိုင်နှုန်းလောက်ကလုံးဝကိုတကယ်သူတော်ဝါးစိတ်ချတဲ့ဝေဒနာခံစားနေရတယ်ဆိုတာကိုသွားပြီးတွေ့ပါတယ်ခင်ဗျ။အဲ့ကျမျိုးသမီးတွေဆိုလဲစိတ်ချယောဂဖြစ်တဲ့သူတွေများတယ်။များတဲ့အထက်မှာ80ဆိုလာလို့ရှိရင်ပိုးပြီးတော့ဟိုစိတ်ယုံလာတက်တဲ့အခါမှာစိတ်ချယောဂနဲ့လာတက်တဲ့သူတွေတော်တော်များတယ်ဆိုတာကိုပါတော့တွေ့ရတယ်။ယောက်ျားလေးတည်းမှာလည်း80နှစ်အထက်သိကြယောဂဖြစ်တဲ့နှုန်းကြီးတော်တော်များတယ်ဆိုတာကိုကျွန်တော်သွားပြီးတော့တွေ့ရပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအဖြစ်များတာဖြစ်တဲ့အတွက်အရေးကြီးတာလည်းဖြစ်တဲ့အတွက်ဒီယောဂကဘာကြောင့်တက်ကြီးရွယ်တွေမှာဖြစ်ရလဲဆရာကြီး။
ဟိုအသက်ကြီးလာတာလည်းပါတာပေါ့အသက်ကြီးလာတော့ကျတော့အစစအရာရာထွေမှုတွေကကြီးလာတယ်။အဲကြီးလာတဲ့အပြင်အသက်ကြီးလာတဲ့သူတွေမှာနျူရိုဘယ်လော့ဂျီကယ်အာရုံရောနဲ့ဇီဝကမ္မပိဒါဆိုင်ရာလှုပ်ရှားမှုတွေအခွင့်အရာတွေလည်းဟုတ်ကြဆင်းလာတယ်သူတို့ရဲ့အပိုင်းနေရတော့အပြစ်ပိုင်းကိုရောက်လာတာပေါ့နော်ဒါလည်းမကဘူးဟိုလာငယ်တုန်းကလိုမိသားစုနဲ့တက်တိုက်ဝောင်းနေရတာအပေါင်းအသင်းနဲ့တက်တိုက်ဝောင်းနေရတာဒါတွေကမရှိတော့ဘူးမရှိတော့တဲ့ပြင်ခန္ဓာကိုယ်ယောဂါတွေအမျိုးမျိုးကလည်းရှိပြီးတာကိုဥပမာကင်ဆာလိုဟာမျိုးငုံနေတဲ့ကင်ဆာပေါ်ပေါက်လာတဲ့ကင်ဆာဒါတွေရှိသလိုပြီးတဲ့မှာထုံးတတ်ပြီးညားလာတာကြောင့်လည်းစိတ်ကြလက္ခဏာတွေကပေါ်လာတတ်တယ်ဒါလည်းမကဘူးကုသင်းယောဂါတို့လိုနော်ไทรอยด์ဟိုမုန်းနေနေတဲ့ယောဂါတို့များတဲ့ယောဂါတို့ဒါတွေမကအရက်ဆွဲတဲ့ယောဂါတွေနောက်တွေးရနေတဲ့ယောဂါတွေဒါတွေအားလုံးကြောင့်ဖြစ်တာအပြင်ဆေးဝါးတွေပေါ့နော်အပက်ကြီးတဲ့ခါမှာဟိုဆေးတွေကလည်းတောက်ကြတာ哦တောက်ကြတော့စီးပိုက်တွေတောက်တာကြီးတယ်ဘီတာဘလော့ကာလိုသွေးချင်းသေးတွေဒါသွေးပေါင်ချင်းကြောင်းတိုက်တဲ့သေးတွေအဲ့ဒီသွေးတွေမျိုးမျိုးကလည်းစီးကြိုကြောင့်ကင်ဆာကြောင့်သွေးတိုးကြောင့်နှလုံးယောဂါတွေမျိုးမျိုးကြောင့်တိုက်ရတဲ့သေးတွေမျိုးမျိုးအိပ်ပျော်စေတတ်တဲ့သေးတွေမျိုးမျိုးအပြင်ဟုတ်တဲ့တဲ့ယောဂါကြီးအမျိုးမျိုးမှာဖလူးလိုဟာမျိုးပေါ့နော်ဒါတွေပြီးအသက်ကြီးတဲ့လူတွေမှာစိတ်ကြယောဂါပို့ဖြစ်အောင်တွန်းပို့တဲ့အချက်တွေပေါ့နောက်တစ်ခုကကိုကြီးကိုသွေးကိုကြီးကိုသွေးပြောင်းလာတာနဲ့သွားသွားပြီးတော့ပတ်ဝန်းကျင်အပြောင်းလဲဒီအားလုံးဒီစိတ်ကြယောဂါမှာစိတ်ကြယောဂါဖြစ်အောင်တွန်းပို့တဲ့အချက်တွေလို့ပြောမှာပေါ့နော
်ဟုတ်ကဲ့ဆရာအခုလို့ကျွန်တော်တို့ဖြစ်ရတဲ့အကြောင်းရင်းတွေသိထားတဲ့အတွက်ဒီကာကွယ်နိုင်တဲ့အနေအထားကိုရှေ့လာဆရာရေ
အဲ့ဒီဖြစ်တဲ့ခါရင်ပုံမှန်မှုတွေကျွန်တော်တို့ကကာကွယ်မှုလုပ်ငန်းတွေလုပ်နိုင်တာပေါ့ကျွန်တော်တို့လုပ်ပြီးလို့ရတာတွေက social changes တွေကြောင့်ခံစားရတာတွေဆိုရင်အဲ့ဒီ social changes တွေမရှိအောင်မိသားစုနဲ့တိုက်တိုက်ဝိုင်းဝိုင်းနေပြီးတာတို့အားပေးတာ၊ကူညီတာ၊နှစ်သိမ့်တာဆိုတာမျိုးတွေဝိုင်းလုပ်ပေးရမယ်။နောက်ကုသယောဂါတွေမခံစားရအောင်ကာကွယ်ပေးမယ်။နောက်တစ်ခါဆေးဝါးတွေတိုက်တဲ့အခါမှာလည်းစနစ်တကျနဲ့တိုက်ပြီးတဲ့အပြင်ဆရာဝန်တွေနဲ့လိုအပ်ရင်လိုအပ်သလိုမှန်မှန်ကြားပြီးမယ်ဆိုရင်တော်တန်ကာကွယ်မှုရနိုင်တယ်လို့ပြောရမှာပေါ့ခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုကာကွယ်တဲ့ကြားတဲ့ဖြစ်လာခဲ့ရောဆရာဒီစောစောတိစောစောခုလည်းအောင်ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ရမလဲဆရာ
စိတ်ကြချင်းနေတဲ့တကြီးရူတွေကသေုံသေးကန်းတွေကိုရောက်လာတဲ့အချိန်မှာတော့ခန္ဓာကိုယ်ရောဂါနဲ့ဆိုင်တဲ့လက္ခဏာတွေနဲ့ပဲပေါ်ပြလိမ့်ကြည့်ဥပမာခေါင်းကိုက်တယ်ခြေထောက်ကိုက်ခဲနေတယ်အရန်ညောင်းတယ်ပိုက်နာတယ်ရင်းချက်တွေစတဲ့ခန္ဓာကိုယ်ရောဂါလက္ခဏာတွေညတော့ဒီသေကန်းကိုရောက်လာတတ်လိမ့်ကြည့်ပါလေအဲ့တော့အဲ့လိုတွေရောက်လာရင်ကျွန်တော်တို့စမ်းသပ်စစ်ဆေးလိုက်တဲ့ခါမှာစိတ်ကြရဲ့အဲ့လိုဖြစ်နေတာလို့ဒီလိုဒီနှလုံးရောဂါများလားသောယောဂလာဒီနေ့ပြယောဂလာအသေးလားဘုံတော်နဲ့သွေးကြောတွေဆိုင်တဲ့ယောဂလာအာရုံညောယောဂလာဟုတ်ပြီချင်းအဲ့လိုမျိုးစုံရှင်မြင်တတ်တယ်အဲ့ဒီရှင်တတ်တဲ့သူတွေကိုအသေးစိတ်ကျွန်တော်တို့မေးမြန်းပြီးတော့သူတို့ခံစားချက်တွေထော်ထုတ်လိုက်တဲ့ခါကျတော့ရုပ်ပိုင်းဆိုင်ရာယောဂလက္ခဏာနဲ့ရောက်လာတဲ့ဟာတွေကနောက်ပိုင်းမှာစိတ်ကြဝေဒနာတွေဖြစ်နေကြများပါတယ်အရေးပြတာတို့အိလိုမရတာတို့ညလုံးအစိတ်ကျနေတာတို့အစိုးရနိုးတာတို့စတဲ့အိတ်ဆက်ခြင်းနဲ့ပြဿနာတွေအစာနဲ့စားလို့မကောင်းဘူးစားလို့လည်းမဝင်ဘူးစတဲ့အရာသာဖြစ်တဲ့ပုံစံတွေနဲ့ခြေကငုံရောက်ရောက်လာတဲ့အခါမှာကျွန်တော်တို့စိတ်ကြယောဂဖြစ်နေတာတွေဖြစ်တဲ့အတွက်ဒီလိုမျိုးလက္ခဏာတွေဖြစ်ပြီးဆိုရင်ခြေုံခြေကနေအပြင်မကောင်းဘူးစိတ်ကြမ်းမာရေးဆောင်ဝင်ကြီးတွေနဲ့ကြာဖို့လိုပြီးလို့ပြောရမှာဖြစ်ပါတယ်ဟု
တ်ကဲ့ဆရာနောက်ထပ်ရောဆရာကြီးဒီတခြားစိတ်ပိုင်းဆိုင်ရာယောဂတွေနဲ့ခွဲနိုင်တဲ့ဒီသိတိတတလက္ခဏာတွေရှိသေးလားဆရာဒီစိတ်တကြရုံနဲ့ပတ်သက်ပြီးတော့လေ
သူတို့ရဲ့ဟိုစိတ်ပိုင်းရုပ်ပိုင်းတွေကနှိကွေးလေးလံသွားတယ်တချို့ကကြတော့လေငြိမ်မနေနိုင်မဲနဲ့ဟိုဝုံတိုင်းကျေရမျိုးကြီးဖြစ်တတ်တယ်။ဒါလည်းမကောက်ဘာလို့ဖြစ်တတ်တယ်လဲဆိုတော့သံသရာစိတ်တွေလွန်ခဲ့တာသူတို့ကိုပြူစားနေတယ်ထင်တာနောက်ဆက်တယ်ထင်တာအန္တရာယ်ပေးမယ်ထင်တာသူတို့ပစ္စည်းတွေကိုယူသွားကြတယ်ခိုးသွားကြတယ်လို့ထင်နေဆိုတော့စိတ်မျိုးတွေကလည်းဒီစိတ်ကြီးတွေကိုစိတ်ကြဝေဒနာတွေမှာ ွဲပြီးတော့တွေ့ရတတ်တယ်။နောက်တစ်ခုကကျတော့ဒီနော်အပြုမူပိုင်းဆိုင်ရာစက်တနာတွေမျိုးစုံလားတင်းကျွင်းမစားတော့ဘူးဒါလေးစားလိုက်ပါလို့ညင်းနေစသဖြင့်ဒီလိုမျိုးတွေဖြစ်တဲ့ယောဂဝေဒနာတွေလည်းဒါစိတ်ကြဝေဒနာပဲဒီမှာမစားတဲ့နေရင်လည်းတချို့ဆိုလုံးမပါပြီးတော့အသက်ဆုံးရှုံးသွားတာမျိုးတွေရှိပါတယ်။တချို့ကျတော့ဒေါသတွေကြီးပြီးတော့ပေါက်ကွဲတာတွေအဲ short clipping လို့ခေါ်တဲ့ကိုနန်းသွားရင်ဒီနန်းသွားရင်လည်းပိုင်ဒီမှာအမှားတော့3မိလို့ဟိုလေးယူပြလေးမကောက်နိုင်တဲ့ဟိုခိုးရဲလို့နှိုက်တယ်လို့အထင်ခံရတာတွေလို့နော်အတော့စားများတယ်လို့ဒီလိုမျိုးယောဂမျိုးစုံနဲ့ကျွန်တော်တို့ကမှားရတာလေးကြီးတော့ဒါတွေကျွန်တော်တို့ဟိုခွဲခြားပြီးတော့တည်တည်ချာချာယောဂရာဇဝင်တွေနေပြီးအောင်လုပ်ယူရပါတယ်
ဟုတ်ကဲ့ဆရာဒီပြည့်စုံကုသမှုအပိုင်းရောဘယ်လိုရေးပါတဲ့ချက်တွေရှိလဲဆရာ
အဲကြီးပဲဟိုဒီမှာစိတ်ကြွေနေပြီးတော့ဒီလိုကုသလိုပဲကုရတာပါပဲဒါပေမဲ့စိတ်ကြယောဂတောက်တဲ့စီးတွေကိုလုံလုံလောက်လောက်နဲ့ပြီးရမယ်ပြီးအောင်ပြောက်တဲ့ကလာတီပြောက်တဲ့ပမာဏတီပြရမယ်။ဒီနေရာမှာခန္ဓာကိုယ်ပိုင်းဆိုင်ရာယောဂတွေကလည်းမျိုးစုံကြည့်နေတဲ့တော့ဒါတွေကိုလည်းသတိထားရမယ်။သူတို့သုံးသွက်နေတဲ့ဆေးတွေမျိုးမျိုးရှိတော့အဲ့ဒီဆေးတွေနဲ့ရောခန္ဓာကိုယ်ပိုင်းဆိုင်ရာယောဂတွေနဲ့ရောသွားပြီးတော့မတိခိုက်ပေမဲ့ဆေးမျိုးတွေကိုကျွန်တော်တို့ကြာကြံပြီးတော့ပြရပါတယ်။ပြီးတဲ့အခါမှာဆေးပမာဏနည်းနည်းလေးကနေစပြီးတော့တစ်ဖြည်းဖြည်းဆေးတွေကိုတိုးပြီးတော့ကြည့်ရောက်လာတဲ့အထိပြရလေးရှိပါတယ်။အထူးသဖြင့်တော့ငါနှလုံးယောဂါတို့ဒီလိုယောဂါတို့ဆိုရဲဟာဒီစီနေတဲ့တော့တခြားဒီခန္ဓာကိုယ်ယောဂါတွေကိုလည်းမသိခိုင်းမဲ့ပြည့်ကြယောဂါတောက်စီတွေရွေးချယ်ပြီးတော့ပြရလိမ့်ရှိပါတယ်။နောက်တစ်ခုကကျွန်တော်တို့စိတ်ကုထုံနေလေပြရတာရှိသလိုအသက်ကြီးရော်တွေမှာတော့ ECG လို့ခေါ်တဲ့လျှက်စိတ်ကုထုံနဲ့ကုသပေးတာအင်မတန်ကြည့်အောင်ပြီးကောင်းတယ်ဆိုတာလည်းတွေ့ရပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်တဲ့ကျမရေကန္တာကိုနားဆင်ခဲ့ရတာပါရှင်။VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်။အခုတော့တိုင်းရင်းသတင်းလွှာအလှက်ပါထိုင်းနိုင်ငံအခြေစိုက်ဗီယက်နမ်အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်လိုင်းနဲ့ပြည်ထရေးဌာနဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေတို့ကလည်းချင်းပြည်နယ်ကိုတွားရောက်ခဲ့ကြပါတယ်။ထိုင်းနိုင်ငံသားတရားခံပြည်တဦးကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဖမ်းဆီးရမိထားတယ်ဆိုတာနဲ့မြန်မာတမရနဲ့ကချင်လွတ်လပ်ရေးတမရ KNA တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါတရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တမရောကကွေရီဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေတို့ဟာဒီဇင်ဘာလ19ရက်နေ့ကချင်းပြည်နယ်ကိုတွားရောက်ခဲ့ကြပါတယ်။မကြာသေးခင်ရက်ပိုင်းကချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်မှာမြမတမရောနဲ့ရခိုင်တမရော AA တို့တိုက်ပွဲဖြစ်ပွားပြီးနောက်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းဟာချင်းပြည်နယ်တောင်ပိုင်းစစ်ပြူဟာရှိရာမတူပီမြို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ပြည်ထရေးဝန်ကြီးကတော့ချင်းပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံပြီးပလက်ဝနဲ့မတူပီမြို့နယ်တွေဟာရဲကင်းစခန်းတွေတိုးချဲ့ဖွင့်လှစ်နိုင်ရေးတို့ကိုဆွံ့နှွေခဲ့ကြပါတယ်။အခုလိုနိုင်ငံတော်အကြီးအကဲနှစ်ဦးချင်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာတပြိုင်နက်တည်းတွားရောက်ခဲ့ကြတာနဲ့ပတ်သက်ပြီးသက်ဆိုင်ရာပြည်နယ်အစိုးရကတော့တိတိကျကျသတင်းထုတ်ပြန်တာမရှိပါဘူး။
တတကြွအမိတ်ချမှတ်ခံရတဲ့မြန်မာနိုင်ငံဘက်ကိုထွက်ပြေးလာထိုင်းနိုင်ငံသားတရခံပြည်သူကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဒီဇင်ဘာလ18ရက်နေ့ကဖမ်းဆီးရမိထားပါတယ်။ဖမ်းဆီးရမိထားတဲ့ထိုင်းနိုင်ငံသားတရခံပြည်ဒေါက်တာဆူဖတ်ဆူရူဟာ2012ခုနှစ်ဩဂုတ်လတွင်ကမြန်မာနိုင်ငံသားခြံလုသမား9ဦးကိုလောအခမပေးဘဲတပ်ဖြတ်မီးရှို့ခဲ့တဲ့မှုနဲ့ထိုင်းနိုင်ငံဖတ်ပူရီခရိုင်ဖတ်ပူရီရဲစခန်းမှာမှုဖွဲ့ဖမ်းဆီးထားပြီးတော့အာမခံနဲ့ခံဝန်ပေးထားရာကနေထွက်ပြေးသိမ်းရှောင်နေသူတူလည်းဖြစ်ပါတယ်။လက်ရှိမှာတော့ဒေါက်တာဆူဖတ်ကိုမော်လမြိုင်မြို့မှုပွန်ရဲစခန်းမှာယာယီသိမ်း၆လောင်ထားပါတယ်။ဒေါက်တာဆူဖတ်ကတော့ထိုင်းနိုင်ငံကိုဥပဒေနဲ့ညီလွှဲပြောင်းနိုင်ရေးအတွက်လည်းစီစဉ်ဆောင်ရွက်နေတယ်လို့မှုပွန်နယ်မြေရဲစခန်းတာဝန်ရှိသူတွေကပြောပါတယ်။
ကချင်ပြည်နယ်ဘက်မှာတော့မြန်မာအစိုးရတပ်မတော်ကနေကချင်လူလတ်ရေးတပ်မတော် KNA ရဲ့လိုင်းဖောင်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဂျက်တိုက်လေယာဉ်2စီးနဲ့လဲ6တိမ်ထပ်မင်းနဲ့တိုက်ခိုက်ခဲ့ပါတယ်။ဒ
ဒီဇင်ဘာလ19ရက်နေ့ကစလို့တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုကြောင့်နိုင်ဖောင်ဒေသခံတွေနဲ့အင်ဂျာယန်ဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရတယ်လို့အင်ချေ40နီးပါးမီးလောင်ပျက်စီးခဲ့တယ်လို့ကချင်ငင်းချမ်းရဲ့အကျိုးဆောင်ဦးဆန်အောင်ကပြောပါတယ်မြမတော်မတော်ထိုးစစ်တောင်ဝိုင်းမော်မြို့နယ်မြစ်ကြီးနားပမောကားလန်းအရှိဘက်ဂီတွန်စခန်းကို KNO အနေနဲ့ဆုတ်ခွာခဲ့ရတယ်လို့အဲ့ဒီစခန်းအနီးကတပ်ရင်း3လိုင်းဖောင်စခန်းမှာထပ်မံပြီးတိုက်လေယာဉ်တွေနဲ့ဆက်လက်ပုံကျဲတိုက်ခိုက်နေကြောင်း KNO ဘက်ကပြောပါတယ်
ရန်ကုန်မြို့တွင်ဒီဇင်ဘာလ18ရက်နေ့ကပြုလုပ်ခဲ့တဲ့မြန်မာတပ်မတော်နဲ့တရားရုံးဆက်အောင်မြင်စေချောင်းထောက်ခံပွဲမှာရခိုင်မျိုးရဝတ်စုံဝတ်ဆင်ပြီးရခိုင်မျိုးအုံပြုခဲ့တဲ့အပေါ်မှာရန်ကုန်အခြေစိုက်ရခိုင်လူမှုဖွဲ့စည်းတွေကနေကြေညာချက်ထုတ်ပြီးကန့်ကွက်ရှုတ်ချလိုက်ကြပါတယ်။အဲ့ဒီကြေညာချက်ကိုရန်ကုန်အခြေစိုက်ရခိုင်လူငယ်များဖွဲ့ရခိုင်လူမှုရေးအမျိုးသားရေးနဲ့လေးဝတီကုလရခိတတင်းအပါအဝင်ရခိုင်လူမှုဖွဲ့စည်း17ဖွဲ့စုပေါင်းပြီးတော့ဒီလ20ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီကြေညာချက်မှာဒီထောက်ခံပွဲကိုရခိုင်လူမှုဖွဲ့စည်းတွေကရခိုင်ဝတ်စုံဝတ်ဆင်ပြီးပါဝင်ခြင်းမရှိသလိုရခိုင်တိုင်းရင်းသားဝတ်စုံဝတ်ဆင်ပြီးလှုပ်ကြံတဲ့အပေါ်ပြင်းပြင်းထန်ထန်ချုပ်ချတယ်လို့လည်းဖော်ပြထားပါတယ်
။ငွန်အမျိုးသားပညာရေးရည်ရှိတည်တက်နိုင်ဖို့ရည်ရွယ်ချက်နဲ့ငွန်အမျိုးသားပညာရေးနှင်းနော်ဖလှယ်ပွဲတရက်ကိုဒီဇင်ဘာလ18ရက်နေ့မွန်ပြည်နယ်လမိုင်းမြို့ဓမ္မယုံမှာကျင်းပပြုလုပ်ခဲ့ပါတယ်။မိခင်ဘာသာစကားကိုအခြေပြုတင်ကြားနေတဲ့မွန်အမျိုးသားပညာရေးကိုအစိုးရကနေအသိအမှတ်ပြုကာဥပဒေရေးဆွဲပေးဖို့နဲ့ပြင်ပအလူရှင်တွေရဲ့ထောက်ပံ့မှုတစ်ခုတည်းနဲ့မရက်တီပဲကျောင်းရံပုံငွေရရှိဖို့အတွက်မွန်တမျိုးသားလုံးနဲ့သက်ဆိုင်တယ်လို့အမျိုးသားပညာရေးကော်မတီဥက္ကဋ္ဌနိုင်ပညာလည်းကဆိုပါတယ်လက်ရှိမွန်အမျိုးသားပညာရေးဌာနလက်အောက်အထက်တန်း3ကျောင်းအလယ်တန်း16ကျောင်းအပါအဝင်စုစုပေါင်း138ကျောင်းရှိပြီးစာသင်နှစ်တစ်နှစ်ပတ်လုံးအတွက်ငွေကျပ်သိန်းပေါင်း 9,000 ကျော်ကုန်ကျနေပါတယ်မွန်အမျိုးသားပညာရေးနှင်းတော်ဖလှယ်ပွဲမှာမွန်တန်ကာတော်တွေမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်နဲ့ပါတီဝင်တွေပညာရှင်တွေမွန်ပညာရေးဌာနကတာဝန်ရှိသူတွေနဲ့စိတ်ဝင်စားသူစုစုပေါင်း200ကျော်တက်ရောက်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသရှိနေရပြန်စစ်ဆောင်ပြည်သူတွေဟာစာဝတ်နေရေးပြင်ရာသီဥတုဆိုးရွားစွာအေးလွန်းနေတဲ့အတွက်အဝတ်ထည်နဲ့ဆောင်တွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါရယ်အစိုးရအနေနဲ့လလုံးဆက်ဆက်မှာစည်ရင်ကောက်ယူနေတာတွေလှုပ်ဆောင်နေပေမဲ့မွန်ဂိုဒေသတွင်အဆောက်အဦတွေနေအိမ်နဲ့ကျောင်းတချို့လည်းတိုက်ပွဲတွင်ပျက်စီးသွားတာကြောင့်အကူအညီတွေချက်ချင်းလုပ်ပေးနိုင်မှာမထင်ဘူးလို့မွန်ဂိုဒေသခံသူကပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ KIA, TNL, MNDAA, AA စတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမူဆယ်မုံကိုဖောင်းဆိုင်ဒေသဘက်မှာစစ်ရေးသိမ်းမှာခဲ့ကြသလိုတိုက်ပွဲတွင်ဒေသက2000ခန့်ဟာလည်းတရုတ်နိုင်ငံဘက်ကိုစစ်ပေးသိမ်းချောင်ခဲ့ကြရပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်လွတ်လပ်ရေးတပ်မတော် KOKIA ဌာနချုပ်လိုက်စာအနီးနဲ့ကြီးတောင်စခန်းကုန်းအနီးမှာရှိတဲ့လိုင်ဖောက်တပ်စခန်းတစ်ဝိုက်ကိုမြန်မာတပ်မတော်ကနေလေကြောင်းအကူနဲ့တိုက်ခိုက်နေစေဖြစ်တယ်လို့ဒီတိုက်ခိုက်မှုကြောင့်ဒေသခံတွေစစ်ဘေးတန်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်။အမည်ရဲ့စူးစီးချက်ကိုဆိုင်းမွန်းကနေအခုလိုတင်ဆက်ထားပါတယ်
ဒီစင်ဘာ21ရက်နေ့မနေ့ပိုင်းကလိုင်စာကရဲ့တပ်စခန်းတဝိုက်ကိုမြန်မာတပ်တော်ကနေတိုက်လေရင်3စင်းနဲ့လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတို့ကပြောပါတယ်
ခုဒီနေ့ကလိုင်ဖောင်ဘက်မှာပြစ်နေတယ်လိုင်ဖောင်ဆိုတာအဲ့ဒီဂီတောနဲ့စိတ်မဝေးပါဘူးအဲ့မှာအဲလေရင်3စီးမြေပြင်တက်ကတော့2ချိန်ထိုး2ချိန်လှန်ကျသွားတယ်လို့ပြောတာပဲနောက်တစ်ခါဒီမုံလိုင်ခက်ဖက်ကဒုက္ခတဲ့စခန်းသားတွေဒီဦးရင်းပဲအလန့်ပုံနေလက်လက်နဲ့ကြီးကြတယ်
လိုင်စာမြုံမုံလိုင်ခတ်ကျေးရွာအနီးရှိဒုက္ခတဲ့စခန်းကိုလည်းဒီဇင်ဘာ18ရက်နေ့ကလက်နက်ကြီးတွေကြားရောက်ခဲ့ပါတယ်။ကချင်ပြည်နယ်အတွင်းလက်တလောဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသခံတွေစစ်ပေးရှောင်နေရတယ်လို့ကချင်ချင်းချမ်းရဲ့ကျိုးတော်ဆောင်အဖွဲ့ PCG မှဦးဆမ်အောင်ကခုလိုပြောပါတယ်
လေဖုန်းကမ်းဘက်မှာသူကသူစစ်ချင်နေတယ်ကျွန်တော်သိရတယ်အပြင်တမဟာတဲ့ရဲ့ area တိုင်ရင်လေးပေါ့အဲ့ရွာသားတွေရောရှိတဲ့နေရာအဲ့မှာလဲလေကြောင်းရောကြီးကြောင်းရောနဲ့တိုက်နေတယ်လို့သိရတယ်ခင်ဗျဒီဒုက္ခတွေလေတချို့လဲဝိုင်းမော်ဘက်မှာရောက်နေတာရှိတယ်တော်တော်ကလေရင်နဲ့ပြက်လို့အိမ်တွေကြီးလောင်ပါသွားတဲ့အဲမိသားစုတွေကတော့ဒီဝိုင်းမော်ဘက်မှာတချို့တရားရောက်နေတယ်လို့အိမ်ခြေ40လောက်ရောက်နေတယ်လို့တော့သိရတယ်ခင်ဗျ
ကချင်လူလတ်ရဲ့ဖွဲ့ KIA ဌာနချုပ်လိုက်စာနီးတဝက်ရှိ KIA တပ်စခန်းတွေကိုမြန်မာတပ်မတော်မှဒီဇင်ဘာလလယ်လောက်ကစပြီးထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်လက်ရှိအစိုးရတစ်လုတ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ထိခိုက်နိုင်တယ်လို့လည်းဦးဆမ်အောင်ကဆက်ပြောပါတယ်
သူ
ဒီကဆက်ဆက်ချက်နဲ့တော့ကျွန်တော်ငင်းချမ်းရေးကတော့တော်တော်လေးကိုလောင်ဝေးနေတယ်လို့မြင်နေရတယ်ခင်ဗျအဲ့လက်ရှိအနေသာတော့ဒီအညင်းချမ်းရေးကျင်နေရတော့အဲ့အစိုးရရဲ့ထိုးစစ်သက်သွားတယ်ရက်ဆိုင်တဲ့ပုံမှာငိုင်းမှုတည်တယ်လို့ကြာရေးရဲ့အရေးပါတဲ့ရှေ့တန်းတပ်စခန်းတစ်ခုဖြစ်တဲ့ကီတောင်ရှေ့တန်းတပ်စခန်းကိုလည်းအစိုးရတပ်မတော်နဲ့ကြာရေးတို့ကြာလေးလကြာတိုက်ပွဲဖြစ်ပွားပ
ပရမကျင့်ချင်းမြင့်တဲ့လှုပ်တော်ကပြင်ဆင်ရေးဆွဲပေးဖို့အန်အိုင်အန်ယူလို့ခေါ်တဲ့ချင်းမျိုးသမီးအဖွဲ့ကနေချင်းလွတ်တော်ဥက္ကဋ္ဌကိုတောင်းဆိုခဲ့ပါတယ်။ပရမကျင့်ချင်းမြင့်တဲ့လှုပ်တော်ကပြင်ဆင်ရေးဆွဲခဲ့တဲ့ချင်းဝီဒေတာတိုင်းအုပ်ဝီဒေတာကအမွေဆက်ခံချင်းဥပဒေနဲ့ထိမြန်လက်သချင်းဒလိထုံးဆောင်ဥပဒေဟာချင်းမျိုးသမီးတွေအတွက်တရားမျှတမရှိဘူးလို့နေနူးဖွဲ့
က်ထပ်ပြီးတော့အိမ်တလုံးဆောက်နိုင်တယ်ဆိုရင်အရာတာမှန်ပစ္စည်းတစ်ခုဖြစ်သွားနိုင်တာမို့မိုးအားဖြင့်သမီးနဲ့မိခင်ကအမွေဆက်ခံခွင့်ရရှိတယ်လို့ကျွန်တော်ပြောနိုင်တယ်ဒါပေမဲ့ခုပြင်ဆင်တဲ့ဥပဒေကြောင့်မှတော့အဲ့ဒီပြုတ်ပုံမှကိုသူတို့ဖြုတ်ထားပြီးမှအိမ်နဲ့အဲ့ဒီအိမ်ဆောက်ထားတဲ့မြေနေရာကိုတားရှိရန်ဒါကပဲစက္ခာရမယ်လို့ဆိုပါတယ်ကျမတို့ကရရှိခဲ့တဲ့အခွင့်အရေးလေးတော့ပဲ့ပါသွားတာကိုကျမတို့တွေ့ရပါတယ်
ချင်းအပ်လို့ခေါ်တဲ့1947ခုနှစ်ကပြဋ္ဌာန်းထားပြီးအခုချိန်ထိချင်းတောင်သားမှာကျေတုံးနေတဲ့ချင်းဝိဒေသတိုင်းအဝူတွေထက်ကခေတ်နဲ့စီလော်မှုမရှိတော့တဲ့အမွေဆက်ခံခြင်းဥပဒေနဲ့ထိမ်းမြလက်ထပ်ခြင်းဒလိထုံးစံဥပဒေကိုအရင်ပထမကျင်းလွှတ်တော်သက်သားမှာပြန်လည်ပြင်ဆင်ပြီး2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကပြည်ထောင်စုလွှတ်တော်ကိုချင်းမြင့်နဲ့လွှတ်တော်ကနေပေးပို့ခဲ့တာဖြစ်ပါတယ်ခေတ်နဲ့စီလော်မှုမရှိတော့တဲ့ဥပဒေတွေကိုပြန်လည်ပြင်ဆင်ဖို့လှုပ်ဆောင်လာတဲ့ပုံမှာကြိုးဆိုပေမဲ့အဲ့ဒီဥပဒေရဲ့ကောင်းကျိုးဆိုးကျိုးတွေကိုတိုင်းရိုက်ထိတွေ့ခံစားရမယ့်အမျိုးသမီးတွေရဲ့တောင်းဆိုတင်ပြချက်ကိုလေ့လူရှုခံရတယ်လို့မိုင်လဲလက်ချေကပြောပါတယ
်ဥပဒေချမ်းထွက်လာတဲ့အခါမှာလွှတ်တော်ဟာသူတို့ရဲ့တင်ပြချက်တွေကိုထည့်သွင်းစဉ်းစားပေးခြင်းမရှိတာကိုတွေ့ရပါတယ်သူတို့ပြောတဲ့အချက်တွေကိုဆုံးဖြတ်ချက်ချတဲ့အခါမှာလုံးဝဥပိ္ပခပြုတ်လိုက်တာမျိုးကတိတ်ပြီးတော့အဆင်မပြေဘူးပေါ့နော်
ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းမြင့်နဲ့လှုပ်တော်ဥက္ကသဥဆိုဘွဲကတော့လာမယ့်နှစ်ပရမအစုံပြည်နယ်လှုပ်တော်စီဝေးခေါ်တဲ့အချိန်မှာဆွေးနွေးသွားဖို့ရှိတယ်လို့ပြောပါတယ်
ဥပဒေပိုင်းကဏ္ဍဆိုတော့အလုံးမြို့နယ်ကုမြို့နယ်ကုစက်ကြီးခေါ်မှပဲနောက်မှ2019မှာဆက်လက်ပြီးတော့ဆောင်ရွက်ဖို့ဆီစဉ်ထားပါတယ်နော
်အခုလိုမပြည့်စုံသေးတဲ့ချင်းလူမျိုးတွေရဲ့ဒလိထုံးစံအစဉ်လာဥပဒေကြမ်းတွေကိုတခြားလူမျိုးအများစုပါဝင်တဲ့ပြည်ထောင်စုလှုပ်တော်မှာဆွေးနွေးဆုံးဖြတ်တာထက်ချင်းလူမျိုးများစုပါဝင်တဲ့ချင်းမြင့်နဲ့လှုပ်တော်မှာပုံမူပြည့်စုံတဲ့အသည့်အခြေလဲဆွေးနွေးပြီးပြင်ဆင်ရေးဆွဲသင့်တယ်လို့မိုင်လန်းနှချေကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်တက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့ပြည်ထောင်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေတို့ကနေချင်းပြည်နယ်ကိုသွားရောက်ခဲ့ကြပါတယ်မြန်မာနိုင်ငံဘက်ကိုထွက်ပြေးလာတဲ့ထိုင်းနိုင်ငံသားတရေခံပြေးတူကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဖမ်းဆီးရမိထားပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။စတေမာလာ9ရက်နေ့မှာမြောက်ကိုရီးယားနိုင်ငံက5ချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂကမြောက်ကိုရီးယားနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေနဲ့နောက်တိုးအရေးယူဒဏ်ခတ်မှုတွေချမှတ်ဖို့နိုဝင်ဘာလ30ရက်နေ့ကလုံခြုံရေးကောင်စီမှတညီညွတ်တဲ့သဘောတူဆုံးဖြတ်ခဲ့ကြပါတယ်။လုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2-3-1 မှာတော့နျူကလ িয়ার စမ်းသပ်မှုပေါ်ပြစ်တင်ဝေဖန်ထားပါတယ်။မြောက်ကိုရီးယားကလိုက်နာရမယ်ဆိုတော့နျူကလ িয়ার စမ်းသပ်ပြစ်လွတ်မှုတွေကိုရောပယ်ရင်းစနစ်ဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေကိုပါနောက်ထပ်မလုပ်ပါဘူးဆိုတော့ဂတိကိုထပ်လောင်းအတည်ပြုဖို့နဲ့နျူကလ িয়ার လက်နက်တွေအားလုံးဖျက်သိမ်းပေးဖို့တခါစီပီးသားနျူကလ িয়ার အစီအစဉ်ကိုလည်းနောက်ကျောင်းပြန်မသွားဘူးဆိုတာကိုအသေးချာစစ်ဆေးခွင့်ပေးပြီးအတည်ပြုဖို့ဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုအထောက်အပံ့ဖြစ်စေတဲ့ခိုင်မာတဲ့နိုင်ငံသားငွေကြေးရနိုင်မဲ့လမ်းကြောင်းတွေကိုပိတ်ဆို့ဖို့ဖြစ်ပြီးအဲ့ဒီတည်းမှာမြောက်ကိုရီးယားကတစ်နှစ်ကိုဒေါ်လာတန်း900လောက်ရနေတဲ့ကြောင်မီသွေးနိုင်ငံသားတင်ပို့မှုကိုရှော့ချရေးလဲပါဝင်ပါတယ်။ ဒါဟာနှစ်စဉ်ဝင်ငွေရဲ့60ရာခိုင်နှုန်းကျော်ရှိပါတယ်။ဒါအပြင်ဒေါ်လာတန်ပေါင်းများစွာရစေတဲ့ကြောက်ရွံ့ထုကြီးတွေထူပြီးနိုင်ငံခြားတင်ပို့တဲ့လုပ်ငန်းကိုတားမြစ်သွားမှာဖြစ်တယ်လို့နှစ်စဉ်ဒေါ်လာတန်100လောက်ရနေတဲ့ကျင်းနီနီကန်ငွေနဲ့ဈင့်စတဲ့တပ်တုတွေတင်ပို့မှုကိုလည်းတားမြစ်သွားမှာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ဆုံးဖြတ်ချက်ချပြီးကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမတ်တာပါဝါပြောတာကလုံခြုံရေးကောင်စီရဲ့ပြစ်ဒဏ်ခံမှုနဲ့အရေးယူဆောင်ရွက်မှုတွေဟာမြောက်ကိုရီးယားကတန်တမာရေးနည်းတွေတုံးပြီးသူတို့ရဲ့နျူကလ িয়ার အစီအစဉ်တွေကိုအကောင့်ထည့်ဖော်ဖို့ရှာဖွေနေတဲ့ဗန်နာရေးလမ်းကြောင်းကိုဖျက်တောက်ဖို့အဓိကရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။ဒီဆုံးဖြတ်ချက်တွေဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့မြောက်ကိုရီးယားကလိုက်နာရမယ့်တာဝန်တွေကိုဆက်ပြီးငင်းဆန်နေအောင်မယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ရတဲ့နဲ့အခွင့်အရေးခံစားခွင့်တွေဆုံးရှုံးသွားမယ်ဆိုတဲ့ချင်းချောက်မှုတွေကိုလည်းဆုံးဖြတ်ချက်မှာထည့်သွင်းထားတယ်လို့ဆမတာပါဝါကပြောပါတယ်။ဒါအပြင်လုံခြုံရေးကောင်စီဆုံးဖြတ်ချက်ထဲမှာပထမအဦးဆုံးအဖြစ်ထည့်သွင်းဖော်ပြတာကမြောက်ကိုရီးယားခေါင်းဆောင်တွေအနေနဲ့သူ့ပြည်သူတွေရဲ့မွေးရပါဂုဏ်သိက္ခာကိုလေးစားဖို့တိုက်တွန်းထားပြီးဒါဟာထူးခြားချက်ဖြစ်တယ်လို့တမ်မာကြီးပါဝါကပြောပါတယ်။မြောက်ကိုရီးယားရဲ့ဖြစ်လို့ဖြစ်စီလို့ချင်တဲ့နိုင်ငံတကာကိုချင်းချောက်နေတဲ့လုပ်ရက်တွေကိုတားဆီးနိုင်ဖို့နိုင်ငံတကာအတိုင်းအဝန်းကလည်းတညီတညွတ်တဲ့ PR ပေးရမယ်ဆိုတာကိုဆုံးဖြတ်ချက်အမှတ် 2-3-1 ကရှင်းလင်းတဲ့သတင်းစကားပေးလိုက်တာပဲဖြစ်တယ်လို့တမ်မာကြီးဆမတာပါဝါကပြောပါတယ်။ကုလသမဂ္ဂကချမှတ်လိုက်တဲ့နောက်တိုးဒဏ်ခတ်ပိတ်ဆို့မှုတွေဟာရေရှည်ဒုက္ခခံစားနေရတဲ့မြောက်ကိုရီးယားပြည်သူတွေကိုဓာတ်ရိုက်ထိခိုက်စေမှာမဟုတ်ပဲအပေါ်ပိုင်းအုပ်ချုပ်သူလူတစုကိုသာပြစ်မှတ်ထားတဲ့အရေးယူမှုမျိုးသာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရမတ်ထူနာကအလေးပေးပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထားမှန်အသိပေးအပ်ပါတယ်ရှင်။ VOA တောက်ကြနေမနဲ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့တောက်ကြနေညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA TV သတင်းလောအစီအစဉ်ကိုညနေ9နာရီခွဲကနေ9နိုင်ကနေ9နိုင်ခွဲတီ Asia Set 7ဂျူတူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တစ်ချိန်တည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် DVB ရုပ်မြင်သံကြားအစီအစဉ်မှာလည်းည10နာရီခွဲမှာပြန်လည်ထုတ်လွှင့်ပေးပါရရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမနက်နာချမ်းကြင်ညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့နျူကလ ியார் စွမ်းအင်ကိုမြင့်တင်ဖို့လိုတယ်လို့ရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရန့်ပြောခဲ့တာကိုထိတ်လန့်စရာပြောကြားမှုတစ်ခုဖြစ်မြင်သွားနိုင်တာကြောင့်ထရန့်ရဲ့အာဏာလွှဲပြောင်းယူရေးအဖွဲ့ကရှင်းပြဖို့စူးစမ်းနေပါတယ်။နျူကလ ியார் စွမ်းအင်နဲ့ပတ်သက်လို့ကမ္ဘာကလက်ခံလာတဲ့အချိန်ထိအမေရိကန်ပြည်ထောင်စုကလှုပ်ရလိမ့်မယ်လို့ခြားတာပရင်းနေမှာပဲ Twitter အင်တာနက်လူမှုစာမျက်နှာမှာထရန့်ကရေးသားခဲ့တာဖြစ်ပါတယ်။သူ့ဆိုလိုရင်အသေးစိတ်ကိုတော့မပြောထားပါဘူး။ဒါပေမဲ့ထရန့်ရဲ့အာဏာလွှဲပြောင်းယူရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဂျေးဆင်မီလာကတော့အကြမ်းဖက်သမားတွေနဲ့အန်ဒီယယ်ရှိတဲ့ကမ္ဘာခေါင်းဆောင်တွေထံကိုနျူကလ ியார் လက်နက်တွေမရောက်အောင်ထိန်းသိမ်းဖို့လိုတယ်ဆိုတဲ့အဓိပ္ပာယ်နဲ့ထရန့်ကပြောခဲ့တာဖြစ်တယ်လို့ဆိုခဲ့ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကလာမယ့်အစိုးရတဲ့အဖွဲ့အတွက်ကုံသွေးဆိုင်ရာကြီးကဲဖြစ်တဲ့တရုတ်အရေးလေးလာသုံးသက်သူပီတာနာဗာရိုကိုရွေးချယ်လိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာတရုတ်ကုန်ပစ္စည်းတွေအပေါ်ကုံသွေးကန့်သတ်မှုတွေချမယ်လို့ရွေးကောက်ပွဲကာလတုန်းကသူ့ရဲ့ကတိပေးချက်ကိုအကောင့်ထဲပို့ဖို့အတွက်လုပ်နေတာတေချာတယ်လို့တရုတ်နိုင်ငံသားအများအပြားကရှုမြင်ကြပါဗျ။နာဗာရိုဟာကယ်လီဖိုးနီးယားတက္ကသိုလ်ကစစ်ပွဲရေးပါမောက်ခတူဖြစ်ပြီးတော့တရုတ်ကုန်သွယ်ရေးနဲ့စစ်ပွဲရေးဆိုင်ရာမူဝါဒတွေအပေါ်ပြင်းပြင်းထန်ထန်ဝေဖန်တဲ့တရုတ်နိုင်ငံကြီးကိုရင်ဆိုင်ရေးကမ္ဘာလုံးဆိုင်ရာလှုပ်ဆောင်ဖို့တောင်းဆိုတဲ့ Dead by China Confronting the Dragon A Global Call to Action စာအုပ်ကိုစာအုပ်လိုစာအုပ်တွေရေးသားသူဖြစ်ပြီးတော့သူ့စာအုပ်ဟာလည်းမှတ်တမ်းတင်ရုပ်ရှင်အဖြစ်ထွက်လာခဲ့ပါတယ်။ဆီးရီးယားနိုင်ငံကစစ်တမ်းခံနေရတဲ့အလက်ပိုမျိုးကိုပြန်လည်သိမ်းယူနိုင်ခဲ့ကြောင်းအစိုးရတပ်ဖွဲ့တွေကပြောဆိုလိုက်တဲ့အတွက်6နှစ်နီးပါးကြာပြည်တွင်းဆက်မှာအကြီးမားဆုံးအောင်ပွဲဖြစ်ခဲ့ပါတယ်။
တရင်ချင်းတို့ကိုမှန်နနာချမ်းကျင်ညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Follow ဖြစ်ပါတယ်ဒီမှာရှားဖောင်ပါတောက်ကြနေမနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
Thank you.
This program has come to you from the Voice of America, Washington.